Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမြတ်ခင်ဗျာဒီအမေရိကန်တန်ကနေဩဂုတ်လ20ရက်တင်းလွင်နေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9:00ကနေ10:00အထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကတော့လိုင်းနိုမီတာ30နှစ်လိုင်းနိုမီတာ51နဲ့လိုင်းလိုက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်ခင်ဗျာဒီကနေ့မှာအစီအစဉ်မှုအဖြစ်နဲ့ကျွန်တော်ဇောင်းဝင်လိုင်ကဆောင်ရွက်ပေးတော့မှာပ
ါမင်္ဂလာပါခင်ဗျာကျွန်တော်အောင်လင်ဦးပါဒီညနားဆင်မဲ့သတင်းတွေထဲမှာတော့ပြူကျော်စစ်ကိုခုခံနေတဲ့ယူကရိန်းနိုင်ငံကရုရှားအတွင်းပိုင်းနဲ့ထိတိုက်ခိုက်နေပြီလို့ဗြိတိန်ကာဝေးဝန်ကြီးဌာနကပြောလိုက်ပါတယ်ကဘာဖလာအမျိုးသမီးဘောလုံးပွဲမှာတော့စပိန်ကအင်္ဂလန်ကိုဂိုးကုန်မရှိနဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားပါပြီဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်နဲ့သူပြောပြသွားမှာပ
ါဟုတ်ကဲ့ပါခင်ဗျာသတင်းနေအပြင်နာဆင်ကြရမယ်တရင်ပြပုတ်ချက်ထဲမှာဆိုရင်တော့မကြသေးခင်ကရိုညာဒုက္ခစစ်ခန်းကိုတွားရောက်ခဲ့တဲ့အမေရိကန်လွတ်တော်အဖွဲ့ရဲ့ခီးစဉ်အကြောင်းနဲ့အတူ
Since the beginning of the coup I have had no contact with my mother the military regime has not answered any of my queries as to her whereabouts
ဖန်စီခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ရဲ့တားငယ် Kim Harris ကမိခင်နဲ့တူနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်အောင်လှုပ်ဆောင်နေတဲ့အကြောင်းပြောဆိုထားတဲ့အပြည့်စုံကိုတော့ဒီမိုကရေစီကြီးရဆွေးနွေးကအစီအစဉ်မှာနားဆင်ကြရပါမယ်။အဲဒီနောက်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းကျမတ်စုမြန်မာပြည်မပေးစာနဲ့ကမ္ဘာတလွားထူးခြားစံပြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာပါ။ဒါတွေမတင်ဆက်ခင်အခုအရင်ဆုံးတော့နောက်ဆုံးရရှိထားတဲ့သတင်းတွေကိုကိုအောင်လင်ဦးနဲ့အတူကျွန်တော်ဇော်ဝင်းလိုင်ကတင်ပြပေးပါမယ်ခင်ဗျာ
။ယူကရိန်းနိုင်ငံရဲ့တိုက်ခိုက်မှုတွေဟာရုရှားနိုင်ငံရဲ့အတွင်းပိုင်းနဲ့ထိထိုးပေါက်လာနေကြောင်းပြတင်းကဝဲဝန်ကြီးဌာနရဲ့နေ့စဉ်အစီရင်ခံစာဒီနေ့ထုတ်ပြန်မှာပြောလိုက်ပါတယ်တိုက်ခိုက်မှုတွေကြောင့်ရုရှားနိုင်ငံအနောက်ပိုင်းဒေသကာဝေးရေးအတွက်အဆင့်မြင့်မှုရုရှားအာကသတပ်ဖွဲ့ခေါင်းဆောင်ပိုင်းပေါ်ဖိအားတွေတိုးလာနေတယ်လို့လည်းခန့်မှန်းထားပါတယ်ယူကရိန်းပေါ်ကျူးကျော်စရာရုရှားနိုင်ငံကိုတိုက်ရိုက်ထိခိုက်မှုအ ਨੇ ချင်းလောက်သာရှိမယ်ဆိုတဲ့ယုံကြည်မှုနဲ့သမ္မတဗလာဒီမီယာပူတင်ကတိုက်ခိုက်ခဲ့ပုံရတယ်လို့လည်းသုံးသပ်ထားတာပါဒါပေမဲ့ကူကာမော်စကိုမြို့ဟာအဝေးထင်းရင်တွေနဲ့လေကြောင်းတိုက်ခတ်မှုတွေခံနေရပြီလို့လည်းပြောပါရယ်ယူကရိန်းနိုင်ငံမှာကာဝေးရေးအတွက်မတုံးတော့ပဲထားခဲ့တဲ့ SA-5 ဂမ်မွန်မျိုးစားမစ်ဆိုင်းတုံးတွေနဲ့လည်းတိုက်ခတ်ခံနေရတယ်လို့ပြောပါရယ်ဆိုဗီယက်ယူနန်လက်ထက်ကထုတ်လုပ်တဲ့အလေးချိန်9တန်ခွဲရှိတဲ့ဂမ်မွန်မစ်ဆိုင်းတုံးစနစ်ကိုကူကာယူကရိန်းကပြန်ထုတ်သုံးနေတာပါယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကတော့ကလင်းငယ်တယောက်ပါဝင်လူ9ယောက်သေဆုံးခဲ့ရတဲ့ချန်နီမျိုးကရုရှားရဲ့တက်ခတ်မှုကိုလက်တုံ့ပြန်မယ်လို့ညစဉ်ပြောကြားတဲ့မင်းကမှစင်နေတုံးကထည့်သွင်းပြောဆိုသွားပါတယ်
။နိုင်ဂျာနိုင်ငံကအာနာတိန်စစ်တပ်ဟာလွန်ခဲ့တဲ့တလလောက်ကသူတို့ရာဒူးဖြုတ်ချခဲ့တဲ့သမ္မတကိုအာနာပြန်လွှဲအပ်ဖို့ညှင်းဆုံနေတာကြောင့်ဒေသတွင်းနိုင်ငံတွေရဲ့ဒဏ်ခတ်ပိတ်ဆို့ခံရမယ့်ဖိအားပေးမှုတွေကြုံနေရချိန်မှာပဲပြင်သစ်နိုင်ငံကဝင်ရောက်တက်ခတ်မဲ့အရေးနဲ့လည်းရင်ဆိုင်နေရတယ်လို့အမည်မဖော်လိုတဲ့အရာရှိတူကိုကပီ AP သတင်းဌာနကိုကဖော်ပြပါတယ်အာနာသိန်းစစ်အုပ်စုနဲ့အနောက်အာဖရိကနိုင်ငံများစီးပွားရေးပွန်ဆောင်ရွက်မှုအဖွဲ့ ECOWAS အကြာမနေ့စနေနေ့ကတွေ့ဆုံဆွေးနွေးအပြီးမှာအဲ့ဒီအရာရှိကပြောလိုက်တာပါလက်ရှိကြုံတွေ့နေရတဲ့ပဋိပက္ခကိုငြင်းညံ့တဲ့နည်းနဲ့ဘယ်လိုဖြေရှင်းကြမလဲဆိုတာနှစ်နာရီကြာလောက်ဆွေးနွေးခဲ့ပေမဲ့ရှစ်ဆက်ဘာဆက်လုပ်ကြမလဲဆိုတဲ့တိကျတဲ့အဖြေတစုံတရာမရခဲ့ဘူးလို့ဆိုပါတယ်ဒါဟာအရင်ကတွေ့ဆုံမှုစီစဉ်ထားတာကိုအကြိမ်ကြီးညှင်းဆိုခဲ့ပြီးတဲ့နောက်အာနာသိန်းစစ်ခေါင်းဆောင်ဗိုလ်ချုပ်ကြီးအဗ်ဒူရာမန်ချီယာနီအနေနဲ့ပထမဆုံးအကြိမ် ECOWAS ကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံတာဖြစ်ပါတယ်။စနေနေ့ကတွေ့ဆုံမှုဟာတနမာရီနီလာနဲ့အဖြေရှာကြဖို့ ECOWAS အဖွဲ့ရဲ့နောက်ဆုံးကြိုးပမ်းချက်လည်းဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကုန်လုံးကတော့အယာဒုကဖြုတ်ချခံထားရတဲ့တမရမိုဟာမက်ဘဇူးမ်ကိုအာနာလွှဲမပေးရင်စီရေးအရာဂျားဝင်ဆောင်ရွက်ဖို့ ECOWAS အဖွဲ့ဝင်15နိုင်ငံတွေက17နိုင်ငံကသဘောတူထားခဲ့ကြပါတယ်ခင်ဗျာ။
နယူးဒေးလီမြို့တော်မှာရှိလာတဲ့ချင်းပါမဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20 G20 ဖွဲ့တတိယစီးပွားရေးမတိုင်ခင်ထင်ရှားတဲ့တကြွလှရှားသူတွေပညာရှင်တွေနဲ့နိုင်ငံရေးသမားတွေရဲ့ကမ္ဘာရေးရာကိစ္စတွေကိုဆွေးနွေးကြမယ့်အစီအစဉ်ကိုအိန္ဒိယရဲတပ်ဖွဲ့ကတားဆီးခဲ့တယ်လို့စီစဉ်သူတွေကဒီနေ့ပဲပြောလိုက်ပါတယ် G20 စီးပွားမှာဆွေးနွေးကြမယ့်ကိစ္စရပ်တွေအပြင်စာနယ်ဇင်းကပူလုံရေးရာသီဥတုဖောက်ပြန်မှုအလို့သမားခွင့်ရေးတဘာဝအရင်းမြစ်နဲ့ကြီးထွားလာနေတဲ့မငြိမ်မြမှုတွေလို့ကမ္ဘာပေါ်ကလူများစုအတွက်အရေးကြီးတဲ့ကိစ္စတွေကိုကိုယ်စားလေး400နီးပါးနှစ်ရက်ကြာဆွေးနွေးကြတာပါဆွေးနွေးပွဲမှာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမူဒီနဲ့အစိုးရရဲ့ G20 ဆွေးဝဲကျင်းပတဲ့အစီအစဉ်ပေါ်ဝေဖန်သူတွေလည်းပါဝင်ခဲ့ကြပါတယ်ဝေဖန်သူတွေကတော့ရှင်းနေ အိန္ဒိယနိုင်ငံရွေးကောက်ပွဲမတိုင်ခင်ဝန်ကြီးချုပ်ရဲ့ဟိန္ဒူမျိုးသားရေးဝါဒီ BJP ပါတီကိုထောက်ခံမှုရအောင် G20 ထိပ်သီးအစည်းအဝေးကိုအတုံးချနေတယ်လို့ညင်ညာပါတယ်။အစည်းအဝေးလုံခြုံရေးချထားတဲ့နေရာမှာလိုအပ်တဲ့ခွင့်ပြုချက်မရှိဘဲကျင်းပနေတဲ့ G20 လို့အမည်ပေးထားတဲ့အစည်းအဝေးကိုရပ်ဖို့နယူးဒယ်လီရဲတပ်ဖွဲ့ကစာပေးဖို့အကြောင်းကြားခဲ့တာကိုဒီနေ့ပဲလက်ခံရရှိခဲ့တယ်လို့လည်းအဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့တာဖြစ်ပါတယ်။
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တဲ့မြန်မာဘာအစီအစဉ်ရဲ့ဒီနေ့ကနေညဘက်သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်American, Australia, Japan နိုင်ငံတို့ကရေတပ်ဖွဲ့တွေဒီသတင်းပတ်တဲ့ပူးတွဲစီရင်လေ့ကျင့်မယ်လို့ဖိလစ်ပိုင်တာဝန်ရှိသူတွေဒီနေ့ပဲပြောလိုက်ပါတယ်။ပိုင်ဆိုင်မှုအတွက်အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်မှာတရုတ်နဲ့ဖိလစ်ပိုင်မကြတဲ့ငါပဲထိတဲ့ရင်ဆိုင်တိုးခဲ့ပြီးတဲ့နောက်ဒေသတွင်းမှာတရားဥပဒေစိုးမိုးမှုကိုပြတ်တာဖို့ပူးတွဲစီရင်လေ့ကျင့်မှာဖြစ်တယ်လို့လည်းဖိလစ်ပိုင်လူမျိုးရေးတာဝန်ရှိသူကိုကိုကပီ AP သတင်းကဖော်ပြခဲ့တာပါ။ဒီလ5ရက်နေ့မှာတော့ပိုင်ဆိုင်မှုအတွက်အငင်းပွားနေတဲ့ရေပြင်ကကျုံကျုံဘုံကိုသွားတဲ့ဖိလစ်ပိုင်ထောက်ပို့သင်္ဘောတွေကိုတရုတ်ကမ်းဆောင်သင်္ဘောတွေကမိသက်ရေပိုက်တွေတုံးပြီးဟန်တားဖို့ကြိုးပမ်းခဲ့ရတာကတင်းမာမှုတွေပေါ်ပေါက်ခဲ့ပါတယ်။လေးနိုင်ငံရေတပ်ပူးတွဲစီရေးလက်ချက်မှုမှာတော့လေရင်နဲ့ရဟရင်တင်စစ်သင်္ဘော၃စင်းပူးတွဲပြီးအင်အားပြဖို့လည်းစီစဉ်ထားတာပါ။ပင်လယ်ပြင်မှာပူးတွဲလက်ချက်ပြီးတဲ့အခါသက်ဆိုင်ရာရေတပ်တပ်မှုတွေမနီလာမြို့တော်မှာဖိလစ်ပိုင်တပ်မှုတွေနဲ့တွေ့ဆုံမယ်လို့လည်းအမည်မဖော်လိုသူဖိလစ်ပိုင်လူမျိုးရေးဆိုင်ရာတာဝန်ရှိသူကပြောဆိုပါရယ်ပူးတွဲလေးကျင့်မှုအတွက်အမေရိကန်ကဒီ USS America လေရင်တင်သင်္ဘောဂျပန်နိုင်ငံကအကြီးဆုံးစစ်သင်္ဘောစင်းဖြစ်တဲ့ရဟရင်တင် JS Izumo နဲ့ Australia နိုင်ငံက HMAS Canberra ရဟရင်တင်သင်္ဘောတွေပါဝင်လိမ့်မယ်လို့လည်းပြောဆိုထားပါရယ်
ပါကစ္စတန်နိုင်ငံပန်ချပ်ပြည်နယ်အတွင်းအဝေးပြေးလမ်းဘေးမှာရပ်ထားတဲ့ဗန်ကားကိုဘတ်စကားတစ်စီးကဝင်တက်မိတာကြောင့်မိလောင်မှုဖြစ်ပွားပြီးလူ18ဦးသေဆုံးက17ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ရဲတပ်ဖွဲ့နဲ့ကယ်ဆယ်ရေးဝန်ထမ်းတွေကဒီကနေ့ပြောပါတယ်။အစ္စလာမဘတ်မြို့ကိုသွားမဲ့ဘတ်စကားကလာဟိုးနဲ့အစ္စလာမဘတ်အကြားကအဝေးပြေးလမ်းမဘေးမှာရပ်ထားတဲ့ဗန်ကားကိုပင်တီဘီယာတီယမ်မြို့အနီးမှာတိုက်ခတ်မိခဲ့တာလို့အကြီးတန်းရဲအရာရှိဖာဟတ်အမက်ကပြောပါတယ်။ဗန်ကားဟာစီထဲတဲ့စီပိုင်းနေတယ်လာတာကြောင့်ဘတ်စကားကိုမိကုဆက်လောင်ကျောင်းခဲ့တယ်လို့ဆိုပါတယ်ဝင်တက်မိတဲ့ဘတ်စကားပေါ်မှာခီးတဲ့40ပါလာတယ်လို့အဲ့ဒီအရေးအယာရှိကပြောပါတယ်ကတင်လိုက်နိုင်သူတွေဟာစိုးရတဲ့မိလာမှုတောင်ကိုခံထားရပြီးအများစုဟာစိုးရင်ရတဲ့အနေထားမှာရှိတယ်လို့လည်းဆိုပါတယ်တခြားခီးတဲ့တွေကတော့ပရင်းဘောက်ကထွက်ပြေးလွတ်မြောက်ပြီးဒဏ်ရာအနည်းငယ်စီရထားကြတယ်လို့ဆိုပါတယ်ကားနှစ်စီးစလုံးပေါ်ကယင်မောင်းနှစ်ယောက်စလုံးလည်းသေဆုံးသွားတယ်လို့ဆိုပါတယ်ခင်ဗျာ
ကဘာကလာမြို့သမီးပေါ်လုံးမွေးရဲ့နောက်ဆုံးဘောလုံးပွဲစဉ်ကိုဒီကနေ့ဩစတြေးလျနိုင်ငံဆစ်နီမြို့မှာကစားရမှာအင်္ဂလန်အသင်းကိုတကောကုံရှိနဲ့နှံ့ရပြီးစပိန်အသင်းချန်ပီယံဖြစ်သွားပါပြီ။စပိန်အသင်းအတွက်ကမ္ဘာဖလားအမျိုးသမီးချန်ပီယံဖြစ်တဲ့ပထမဆုံးအချိန်သမိုင်းဝင်အောင်ပွဲလည်းဖြစ်ခဲ့တာပါ။ပထမအိမ်မှာနှစ်သင်းလုံးဂိုးသွင်းခွင့်တွေရခဲ့ကြပါမယ်။29မိနစ်အကြာမှာစပိန်အသင်းကပထမဆုံးဂိုးရရှိခဲ့တာဖြစ်ပါတယ်။ဒုတိယပိုင်းမှာစပိန်အသင်းကပင်နယ်တီဖြစ်တဲ့ဘောအတွက်ဂိုးသွင်းခွင့်ထပ်မံရရှိခဲ့ပေမယ့်အင်္ဂလန်ကိုယ်စားမကကာကွယ်နိုင်ခဲ့တာလည်းဖြစ်ပါတယ်။
နောက်ဆုံးရရှိထားတဲ့သတင်းတွေကိုကိုအောင်လင်ဦးနဲ့အတူတင်ပြပေးခဲ့တာပါခင်ဗျာ။ဗီအိုအမေရိကန်တန်ကနေတင်းတင်းငွေနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးသွားတော့မှာမို့ပထမဆုံးတော့မကြသေးခင်ကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုအမေရိကန်လွှတ်တော်ကိုယ်စားလှယ်အဖွဲ့တွားရောက်ခဲ့တဲ့သတင်းနဲ့စပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်ဆစ်ဘဇားမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေစီကိုတွားရောက်လေ့လာခဲ့တဲ့အမေရိကန်လွှတ်တော်ကိုယ်စားလှယ်အဖွဲ့ရဲ့ခီးစဉ်တွင်ရင်ဆိုင်နေရတဲ့လက်ရှိအခြေအနေစင်ခေါ်မှုအခက်အခဲတွေကိုပုံမှန်နားလည်ပြီးအမေရိကန်နဲ့နိုင်ငံတကာစီကလူသားချင်းစာနာမှုအကူအညီပို့တိုးရရှိနိုင်လိမ့်မယ်လို့ရိုဟင်ဂျာတွေကမျှော်လင့်နေကြပါတယ်။ Republican နဲ့ Democrat Party လွှတ်တော်ကိုယ်စားလှယ်အဖွဲ့ရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်အပေါ်ရိုဟင်ဂျာဒုက္ခသည်တွေရဲ့မျှော်လင့်ချက်မဆုမွန်စူးစီးတင်ပြပေးထားပါတယ်ခင်ဗျာ။
ရခိုင်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးတိမ်းရှောင်လာကြတဲ့တိမ်းညက်ချီတဲ့ရိုဟင်ဂျာတွေခိုလုံနေထိုင်ရာဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေစီကိုတော့အမေရိကန်ပြည်ထောင်စုက Republican အောက်လွှတ်တော်အမတ် Richard McCormick နဲ့အာနာယ Democratic Party အမတ် Ed Case တို့အပါအဝင်အဖွဲ့ဝင်17ဦးဟာဩဂုတ်လ14ရက်နေ့ကတွားရောက်လည်လာခဲ့ကြတာဖြစ်ပါတယ် အမေရိကန်လွှတ်တော်ကိုယ်စားလှယ်အဖွဲ့ဟာရိုဟင်ညာဒုက္ခသည်တွေလက်တလောရင်ဆိုင်ကြုံတွေ့နေရတဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကူညီထောက်ပံ့မှုရန်ပုံငွေနှဲပါလာလို့စားနဲ့ရိတ်ခါဖို့ရှော့ချဖြတ်တောက်ခံရတဲ့အခြေအနေနောက်သူတို့နေရပြန်ရေးအပါအဝင်လိုအပ်တဲ့ကျန်းမာရေးပညာရေးကူညီထောက်ပံ့မှုတွေဆောင်ရွက်ပေးနိုင်မှုနဲ့သူတို့ရင်ဆိုင်နေရတဲ့စိန်ခေါ်မှုဒုက္ခအကျက်တဲတွေနဲ့ပတ်သက်လို့လေးလာအကဲခံနိုင်မှုနဲ့ဒုက္ခသည်တွေကိုကိုယ်တိုင်တွေ့ဆုံမေးမြန်းနိုင်မှုတွားရောက်ခဲ့တာဖြစ်ပါတယ်အမေရိကန်လွတ်တော်ကိုယ်စားလှယ်အဖွဲ့ဟာကော့စ်ဘဇားမှာရှိတဲ့ရိုဟင်ညာဒုက္ခသည်စခန်းတွေက UNHCR အပါအဝင်ကုလသမဂ္ဂနဲ့နိုင်ငံတကာအကူအညီပေးအဖွဲ့တွေရဲ့လုပ်ငန်းတွေကိုလည်းတွားရောက်လေ့လာခဲ့ကြပါတယ်။အမေရိကန်လွတ်တော်ကိုယ်စားလှယ်အဖွဲ့ဘင်္ဂလားဒေ့ရှ်ရိုဟင်ညာဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တဲ့ခရီးစဉ်နဲ့ပတ်သက်လို့ရိုဟင်ညာဒုက္ခသည်တွေရဲ့မျှော်လင့်ချက်နောက်ဒီခရီးစဉ်ကနေဒုက္ခသည်တွေလက်ရှိရင်ဆိုင်နေရတဲ့အခက်အခဲစိန်ခေါ်မှုတွေကိုဘယ်လိုကူညီဖြေရှင်းပေးနိုင်မှုမျှော်လင့်ပါသလဲဆိုတာကိုအမေရိကန်လွတ်တော်ကိုယ်စားလှယ်အဖွဲ့ရဲ့ရိုဟင်ညာဒုက္ခသည်ခီးစဉ်နဲ့ပတ်သက်ပြီးတော့ရိုဟင်ညာဒုက္ခသည်ဥကြုံမြင့်ကိုဆက်သွယ်မေးမြန်းကြည့်ပါရစေ။ဟုတ်ကဲ့ရိုဟင်ညာဒုက္ခသည်စခန်းကိုအမေရိကန်လွတ်တော်ကိုယ်စားလှယ်အဖွဲ့သွားခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့လေမေးချင်လို့ပေါ့နော်။အဓိကသူတို့ကသွားပြီးတော့အကဲခတ်ခဲ့ကြတယ်ဆိုတော့အဓိကကဘာတွေသူတို့ရှေ့ရနေပြီးတော့ဆွေးနွေးသွားတာရှိတယ်လို့နောက်ပြီးတော့ဟိုဒီသူတို့ခီးစဉ်နဲ့ပတ်သက်ပြီးဘာများမျှော်လင့်လဲလို့အဲ့ဒါလေးသိချင်လို
့။ဟုတ်ကဲ့ဒီအဂေါလာဆလီယနီဘောဆလီယစငိုင်းယနီဒုညာဒုက္ခသည်စခန်းကိုအမေရိကန်ကွန်ကရက်လစ်တော်မဲ့နောက်ကျွန်တော်ကော့စ်ဘလာတရင်ကိုရောက်ရှိလာပါတယ်။သူတို့ပထမဆုံးရောက်လာပြီးတော့ကျွန်တော်ဒုက္ခသည်စကမ်းနဲ့စတိအမေစနီကိုသူတို့ရောက်လာပါလေ။ကျွန်တော်ဒုညာဖွေးစီတေကပုဂ္ဂိုလ်ရှိတော့သူတို့နဲ့တွေ့ဆုံနိုင်ခဲ့ပါလေ။ဆက်ဆုံးလို့မှာကျွန်တော်ပဲကအဲ့ကွင်ပေးကြတာပါလေပြန်နိုင်ကြတာ
အဲ့တော့သူတို့လာတဲ့ခီးစဉ်ပေါ်မှာရောဘယ်လိုမျှော်လင့်ချက်ရှိပါသလဲသူတို့ရဲ့ခီးစဉ်ကနေရိုဟင်ညာဒုက္ခသည်တွေအတွက်ဘာတွေလုပ်ပေးနိုင်မယ်လို့ရောမျှော်လင့်ချက်ရှိပါလဲရှင
်ဟုတ်ကဲ့သူတို့အဓိကလာတာကတော့ရိုဟင်ညာကျက်တွေကိုချေရှင်းနိုင်ဖို့အတွက်လာရောက်တာဖြစ်တယ်လို့ကျွန်တော်ကသိရပါတယ်အဓိကတော့ရိုဟင်ညာကျက်တွေမှာကျွန်တော်ရိုဟင်ညာဒုက္ခသည်တွေကဒီလိုမွန်လီနိုင်ငံနေရင်တော့ဘေးကင်းလို့ကျွန်တော်ဘုံဒိတ်တာရှိရှိစင်နိုင်ရင်လုပ်ငန်းစီကိုသူတို့ကအကောင့်တွေပေါင်နိုင်ဖို့အတွက်လာရောက်ချင်းဖြစ်တယ်။နောက်ဒုညာဒုသေတွေကသူလက်တလောက်ညီတိုင်ရနေတဲ့စိန်မမိုးတွေကိုသူတို့ကအဲအဓိကအကြီးပေါ့စာနေစစ်ကကျက်တော့ဆောင်းစားရတဲ့ကိစ္စကိုသူတို့ကအဲတွင်းချင်းဆောင်ရွက်ဖို့အတွက်လာရောက်ချင်းဖြစ်တယ်လို့ကျွန်တော်အနည်းပြရပါတယ်
ရိုဟင်ညာဒုက္ခသည်တွေဘက်ကအမေရိကန်လွှတ်တော်ကိုယ်စားလှယ်အဖွဲ့ကိုဒုက္ခသည်တွေရင်ဆိုင်နေရတဲ့အခက်အခဲတွေနဲ့ပတ်သက်လို့အိတ်ဖွင့်ပေးစာတစ်စောင်ပေးပို့ပြီးတော့တောင်းဆိုမေတ္တာရက်ခံချက်ကိုလည်းပေးအပ်ခဲ့ပါတယ်။အမေရိကန်လွှတ်တော်ကိုယ်စားလှယ်အဖွဲ့ကိုပေးအပ်ခဲ့တဲ့အိတ်ဖွင့်ပေးစာနဲ့ပတ်သက်ပြီးတော့ရိုဟင်ညာဒုက္ခသည်တို့ကအခုလိုပြောပြပါဗ
ျ။ဒီအိတ်ဖွင့်ပေးစာမှာကိုယ်ရင်းကမြတရားမြတ်တာမူရရှိဖို့လေကျွန်တော်ကဘုံတိတ်တာရှိရှိဘေးကင်းလုံခြုံသွားဒီတော့ရေမင်းနိုင်ငံနဲ့ငယ်ငယ်လို့အမြန်ဖုတ်ချင်လာရေလုပ်ငန်းတွေအမေရိကန်ရဲ့ဥဆောင်မှုပြင်ဆင်ရခဲ့ကြဖို့အတွက်ပါရှိပါတယ်လို့ပြောပါတယ်။မဟုတ်ဘူးလေ။ဒီနေ့အခုလက်ထောက်ကြီးဆိုင်ရတဲ့ကိစ္စတွေကိုဖြေရှင်းပြတတ်ဖို့ပေါ့။ဒီကျွန်တော်တို့ဒီပါတဲ့ဒုက္ခတွေစခမ်းစီဆန္ဒရတဲ့ကျွန်တော်တို့ကအကတဲ့ပုံလုံးကိုကျွန်တော်ကြီးဆိုင်ရပါတယ်။အဲနောက်တခြားစီပုံရသွားလဲဒီစခန်းတွေကအဲ့အတွင်းမှာတော့ဟိုဘောအခက်အခဲကြီးဆုံးကိုကျွန်တော်အဲဒီအခြေအကျိုးကိုဒီလနာပါဝင်အမေရိကန်မှာအဲကြီးဆုံးရပ်တဲ့ဘောတဲ့ကျွန်တော်သူ့ဘောခေတာရှိပါတယ
်ရိုဟင်ညာဒုက္ခသည်ကိုအောင်မြိုင်ကသူ့ရဲ့မျှော်လင့်ချက်အခုလိုပြောပြပါဗျာ
အမေရိကန်လွတ်တော်အဖွဲ့ရဲ့ခရီးစဉ်အပေါ်ကျွန်တော်တို့ကတော့ဟိုအများကြီးကျွန်တော်တို့ကအားကိုးနေပါတယ်ဟိုပါကြောင့်လဲဆိုရင်ဟိုသူတို့ကိုယ်တိုင်ပေါ့နော်ဟိုဒုက္ခတဲ့စခန်းကိုဝင်းစင်းပြီးတော့ဟိုလဲလာရှေးရှူပြီးတော့လဲပြပြီးတော့သူတို့အဲဒီဒုက္ခတွေတွေရဲ့ဟိုအကက်ကိတွေစင်ကုန်မှုတွေအဲဘယ်လိုရှိလဲဆိုတာသူတို့ကိုယ်တိုင်လဲလာခဲ့တယ်ဆိုတော့ကျွန်တော်တို့ကအများကြီးအားကိုးနေတာပေါ့နော်ဟိုသူတို့ဒီဟာကျွန်တော်တို့ရခက်ကိတွေရောပြီးတော့စင်ကုန်မှုတွေရောသူတို့ကအတီတော်ပြီဆိုတော့ကသူတို့ကကျန်တော်တို့အထွေဟိုနိုင်ငံတကာနဲ့ချင်းခဲ့ပြီးတော့အဲသူတို့ကျန်တော်တို့အထွေဟို အပြေပေါ့နော်ဟို solution တစ်ခုကို sustainable solution တစ်ခုကိုပေါ်ဆောင်အောင်သူတို့ကဆွန်ရွက်ပေးပါမယ်လို့ကျွန်တော်ကလည်းလူပဲမြင်အောင်အလင်းခဲ့ပါတယ
်အမေရိကန်ထိတ်တန်းပါတီကြီးနှစ်ရက်စလုံးကလွှတ်တော်ကိုယ်စားလှယ်တွေပါဝင်တဲ့လွှတ်တော်ကိုယ်စားလှယ်အဖွဲ့ရဲ့၄ရက်တာဘင်္ဂလားဒေ့ရှ်ခီးစဉ်အတွင်းမှာတော့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိတဲ့သူတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရိုဟင်ညာဒုက္ခသည်တွေနေရပြန်ရေးစီစဉ်ပေးနေတာအပါအဝင်ရိုဟင်ညာတွေရဲ့လုံခြုံရေးအခြေအနေတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။ဆီယနာတင်ခံထားရတဲ့မြန်မာနိုင်ငံမှာလက်ရှိလူခွေချိုးဖောက်မှုတွေစီးရေးပရိပခပြင်းထန်နေတာနဲ့နည်းမြေတည်ငြိမ်မှုမရှိသေးတဲ့အချိန်ကာလမှာတိမ့်နဲ့ချီတဲ့ရိုဟင်ညာတွေနေရပြန်ရေးစီစဉ်နေတာတွေနဲ့ပတ်သက်လို့လည်းဘင်္ဂလားဒေ့ရှ်အစိုးရနဲ့အမေရိကန်လွှတ်တော်အမတ်တွေဆွေးနွေးခဲ့ကြတဲ့အကြောင်းလွှတ်တော်အမတ်တွေဘက်ကသူတို့ကိုပြန်ရှင်းပြပေးခဲ့တယ်လို့ရိုဟင်ညာဒုက္ခသည်တွေကပြောပါတယ်လူရည်ထူထပ်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံခွင့်ပေးထားတဲ့ရိုဟင်ညာဒုက္ခသည်တွေကိုသူတို့ရဲ့နေရရင်းကိုပဲပြန်ပြီးတော့ပို့ပေးနိုင်အောင်ကြိုးပမ်းနေပါတယ်ဆိုတော့ကိုလည်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကလွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံတဲ့အချိန်မှာပြောကြားခဲ့ပါတယ်မြန်မာနိုင်ငံမှာလူခွေချိုးဖောက်မှုတွေနဲ့ဖိနှိပ်မှုတွေကြောင့်အိန်းနီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းရှောင်ခဲ့ကြတဲ့တိမ်းနဲ့ချီတဲ့ရိုဟင်ညာတွေနေရပြန်ရေးစီစဉ်နေပေမဲ့လက်တွေအကောင့်ထဲမဖော်နိုင်သေးပဲဖြစ်နေတာကြောင့်အခက်အခဲတွေနဲ့ရင်ဆိုင်နေကြရတာပါဒီလိုမျိုးအကောင့်ထဲမဖော်နိုင်သေးတာနဲ့ပတ်သက်လို့လည်းအမေရိကန်လွှတ်တော်အမတ်တွေလာရောက်တဲ့အချိန်မှာဒုက္ခသည်တွေဘက်ကတင်ပြခဲ့ပြီးအမေရိကန်အစိုးရဘက်ကအကူအညီတစုံတရာရနိုင်မှုလည်းမျှော်လင့်ကြောင်းရိုဟင်ညာဒုက္ခသည်တွေကပြောပါတယ်ရှင
်။မဆမုံတင်ပြပေးကြတာပါခင်။အခုဆက်ပြီးတော့ဒီမိုကရေစီရဆွေးနွေးခန်းအစီအစဉ်ကိုတင်ပြပေးပါောင်းမယ်။မိခင်တော်ဆန်းစုကြည်နဲ့နိုင်ငံရေးအကျဉ်းသားအားလုံးလွတ်ပေးအပါအဝင်မြန်မာပြည်သူတွေအပေါ်ပြစ်မှုကျူးလွန်နေတဲ့စစ်ကောင်ဆောင်တွေကိုထိထိရောက်ရောက်အရေးယူရေးနိုင်ငံတကာအတိုင်းအဝန်းအနေနဲ့ညီညီညွတ်ညွတ်ရပ်တည်ပေးဖို့တာဖြစ်သူ Kim Harris ကတောင်းဆိုလိုက်ပါတယ်။ဒီကိုယ်တိုင်လဲဆရာနာသိမှုကိုစန့်ကျင်တဲ့ຫນွေဥဒေါ်လာရေးမှာနိုင်ငံတကာရောက်မြန်မာတိုင်းရင်းသားတွေနဲ့လက်တွဲပါဝင်နေတာပါမိုင်းအင်ဂျင်နိုင်က Kim Harris ကို Zoom ကနေဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
Kim thank you so much for being with us
Hi, Indian. How do you do?
Thank you. So you have frequently been interviewed by different media.
Amiki Tudong San Suchi go, Sikongsi ga, Taungdan, Nippon, Tongsen, Niba, Chaman, Tare, Chini, Nebata, Biro, Kim, Nene, Tre Media, Rene, Majakana, Twiso, Mimia, Nari, Loda, Tuyabare. As you know, Garo, Dong San Suchi, Tato, Nene,ဒါမျိုးတွေမရှိခဲ့ပဲနဲ့အခုသတင်းမီဒီယာတွေနဲ့ရောအများပြည်သူတွေနဲ့ပါထိတွေ့ဆက်ဆံလာတာဘာကြောင့်ပါလဲရှင
် Well Indian since the beginning of the coup I have had no contact
ညမောင်းနိုင်ငံမှာအာဏာသိမ်းစကြတဲ့ကကျွန်တော်အမိနဲ့အဆက်အသွယ်မရှိတော့ပါဘူးဒီဘက်မှာရှိနေတယ်လဲဆိုတာကိုစစ်ကောင်စီကိုကျွန်တော်အမဲဆက်အသွယ်မေးမြန်းပြီးမယ်သူတို့ကဖြေကြားခြင်းမရှိတယ်လို့သူ့ကိုဘယ်လိုနီးလန်းနဲ့ဆက်အသွယ်လို့ရတယ်လဲဆိုတာကိုလည်းမပြောပါဘူးဒါကြောင့်အမိကိုဆက်အသွယ်နိုင်မဲ့တခြားနီးလန်းဆိုတာမရှိပါဘူးကျွန်တော်တက်နိုင်သမျှနီလန်းပေါင်းစုံနဲ့စူးစမ်းခဲ့ပါတယ်။နောက်ပြီးတော့မြန်မာပြည်သူတွေပေါ်ရဲရဲဆက်ဆက်ဖိနှိပ်နေတဲ့စစ်တပ်ရဲ့ကြောက်မက်ဖွယ်ကောင်းတဲ့လှုပ်ရက်တွေလူသားထုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုမြင်ရတဲ့သူတိုင်းမျက်စိပိတ်ထားနေမှာမဟုတ်ပါဘူး။နိုင်ငံတကာတိုင်ဝမ်အနေနဲ့လည်းလောလောဆယ်မှာမြန်မာနိုင်ငံအတွက်အများကြီးလှုပ်ဆောင်ပေးနိုင်တဲ့အခြေအနေမျိုးလည်းမရှိပါဘူး။အဲ့ဒီတော့ကျွန်တော်အမေလွတ်မြောက်ဖို့လူသားချင်းစာနာထောက်ထားမှုအကူအညီတွေအလွန်မင်းလိုအပ်နေတဲ့မြန်မာပြည်သူတွေကိုပံ့ပိုးဖို့တခြားသူတွေလှုပ်ဆောင်ပါလိမ့်မယ်ဆိုတဲ့မျှော်လင့်ချက်နဲ့ကျွန်တော်အနေနဲ့ငုတ်တုတ်ထားနေလို့မရတော့ပါဘူး။နောက်ပြီးတော့ကျွန်တော်အမေကိုနေအိမ်ကျေကျုပ်ပြောင်းထားရတဲ့ဆိုတဲ့သတင်းတွေကလည်းမမှန်ပါဘူး။ကျွန်တော်သိသလောက်သူ့ကိုနေပြည်တော်အကျဉ်းထောင်မှာပဲဆက်ပြီးတော့ထားရတာပါ။စစ်တပ်ကတော့အရင်ကအတိုင်းမှောက်ရွံ့တဲ့သတင်းတွေနဲ့ဝါရဖြန့်တဲ့နီးပရိရဲ့ကိုအချိန်ချင်းအသုံးပြနေတာပါ
။ Your mother has said that
ဒေါ်ဆန်းစုကြည်ကသူ့သားတွေကိုနိုင်ငံရေးမှာမပါဝင်စေချင်ဘူးလို့ပြောထားပါတယ်။အဲ့ဒါဘာကြောင့်လဲဆိုတာရောခင်သိလားရှင့်။
Well, I'm sure every mother's natural instinct is to protect her children.
မိခင်တွေရဲ့တဘာဝအတိုင်းကိုသားသမီးကိုကာကွယ်ဖို့ဆိုတဲ့အချက်ကတော့သိကြပါရယ်။စစ်တပ်ရဲ့ရက်စက်ကြမ်းကြုတ်မှုတွေကြောင့်သူကိုယ်တိုင်လည်းအန္တရာယ်ရှိနေတာပါ။ဒေချာတာကသူ့ကိုလွတ်ကျန်တပ်ဖြတ်ဖို့ကြိုးပမ်းတာတွေကိုအကြိမ်ပေါင်းများစွာသူကိုယ်တိုင်ရင်ဆိုင်ခဲ့ရတာ။နောက်ပြီးတော့ကျွန်တော်အဖိုးသူ့အဖေကိုလွတ်ကျန်တပ်ဖြတ်ခဲ့တာကိုလည်းတွေ့ကြုံခဲ့ရတာဆိုတော့အန္တရာယ်တွေများတယ်လို့သူစိတ်ထဲမှာရှိနေပုံရပါတယ်။
Many of our viewers know that you don't like to talk about your personal life much. Kim,
ကိုရေးကိုတာအကြောင်းအရာတွေကိုတိတ်မပြောချင်ဘူးဆိုတာကိုတော်တော်များများအသိကြပါတယ်။ဒါပေမဲ့လည်းဒီဒေါ်ဆန်းစုကြည်ဟာ Kim ရဲ့ကလေးဘဝအရွယ်မှာ မြန်မာနိုင်ငံကိုပြန်ပြီးတော့နိုင်ငံရေးမှာဥဆောင်လှုပ်ရှားနေကြတာဆိုတော့မိခင်မရှိဘဲဖြတ်တန်းခဲ့ရတဲ့အတွေ့အကြုံတွေကိုလူငယ်ပရိသတ်တွေအတွက်ပြောပြပေးလို့ရမလားရှင
့် It has always saddened and angered me that my mother has sometimes been portrayed
တခါတည်းကျွန်တော်တို့မိသားစုနဲ့ပတ်သက်ရင်အမေကိုနေစိတ်နိုင်သူကြီးတူလို့ပုံဖော်ကြတာကိုကျွန်တော်အယံပဲဒေါသထွက်စိတ်မကောင်းဖြစ်ရပါလေ။ဘာဖြစ်လို့လဲဆိုတော့ကျွန်တော်အဖေဆုံးပါခံပြီးနောက်ဆုံးရက်တွေမှာအဖေအနားမှာကျွန်တော်တစ်ချိန်လုံးပြုစုနေခဲ့တာပါအဲကြောင့်ကျွန်တော်သိနေတာကမြမပြီးမှရှိနေတဲ့အမေကိုအဖေကပြန်မလာစေချင်ပါဘူးသူ့ကိုရေးကိုယ်တာကိစ္စတွေဆက်လုပ်ပြီးတော့မြမပြီးမှအမေရှိနေတာကိုအဖေကနားလည်ပါတယ်အဖေဆန္ဒကသူပဲမြန်မာနိုင်ငံကိုသွားပြီးတော့သူ့ရဲ့နောက်ဆုံးရက်တွေမှာနေအကျေကျုပ်ချခံထားရတဲ့အမေနဲ့တူဖြတ်တန်းကျင်ခဲ့တာပါဒါပေမဲ့နှလုံးသားမရှိတဲ့တနာကျင်နာမှုမရှိတဲ့စစ်ဘုတ်ချုပ်တွေကအဖေကိုမြန်မာနိုင်ငံကိုလာခွင့်မပြုခဲ့ပါဘူးမြမပြည်သူတွေရဲ့အကျိုးစီးပွားအတွက်ကျွန်တော်မိဘနှစ်ပါးစလုံးရဲ့ယက်တီချဟာတစည်းစလုံးတည်းရှိပြီးတော့ခိုင်မာတယ်ဆိုတာကျွန်တော်ယုံကြည်ပါတယ်။နောက်ပြီးတော့သူတို့ရင်ဆိုင်ခဲ့ရတဲ့စစ်ဘုတ်ချုပ်တွေရဲ့မတရားတဲ့လုပ်ရက်တွေဟာစန့်ကျင်တွန်းလှန်ဖို့သူတို့အတွက်ခွန်အားတွေပိုးပြီးတော့ရှိစေခဲ့ပါတယ်။ဒါ့အပြင်မြမပြည်သူတွေကြုံတွေ့နေရတဲ့ခြေနေတွေနဲ့ရှင်ရင်အမေမရှိဘဲဖြတ်တန်းခဲ့ရတဲ့ခြေနေတွေကိုခတ်ခဲတယ်လို့ကျွန်တော်မခံစားမိပါဘူး။ကျွန်တော်ရင်ဆိုင်ရတဲ့ခြေနေတွေထက်သူတို့ရဲ့ဆွန့်လွတ်နစ်နာခံမှုတွေကပိုပြီးတော့ကြီးမားပါတယ်
။ You are of course closely monitoring
Kim နေနဲ့မြန်မာနိုင်ငံမှာအဖြစ်အပျက်တွေကိုအနီးကပ်စောင့်ကြည့်နေတာကတော့သိကြပါရယ်မြန်မာပြည်သူတွေကိုကူညီဖို့နိုင်ငံတကာအတိုင်းဝိုင်းကပြက်ကွက်နေတယ်ဆိုပြီးတော့လဲထောက်ပြပြောဆိုတာတွေလည်းတွေ့ရပါရယ်အဲ့တော့မြန်မာအကြက်တဲပေါ်မှာအိန္ဒိချင်းနိုင်ငံတွေရဲ့တုံ့ပြန်မှုတွေကိုဘယ်လိုတွေ့ရလဲရှင
် Well, I welcome recent US sanctions
မကြာသေးခင်ကချမှတ်ခဲ့တဲ့အမေရိကန်ရဲ့ပိတ်ဆို့ရေးယူမှုနဲ့တန်တပန်ရေးကြိုးပမ်းမှုတွေကိုကျွန်တော်ကြိုးစားပါရယ်တချိန်တည်းမှာပဲကျွန်တော်အမြင်အရတရုတ်အပါဝင်နိုင်ငံအားလုံးဟာသူတို့အကျိုးစီးပွားအရမြန်မာနိုင်ငံမှာတည်ငြိမ်မှုနဲ့ညှဉ်းပန်းမှုပြန်လည်ရရှိတာကိုပဲမြင်ကျင်ကြတာပါမြန်မာနိုင်ငံမှာနှစ်ပေါင်း80ကျော်ကြာမြင့်နေပြီဖြစ်တဲ့ပြည်တွင်းစစ်မီးအဓိကဖြစ်ပွားစေတဲ့မြန်မာစစ်တပ်တည်ရှိနေသမျှပြည်တွင်းမှာငြိမ်းချမ်းတည်ငြိမ်မှုဆိုတာဘယ်တော့မှရှိလာမှာမဟုတ်ပါဘူ
း So how about China you know what
စစ်ကောင်စီနဲ့အနီးကပ်တရားဝင်တန်တမန်ဆက်ဆံရေးပြန်ပြီးတော့တိစောက်နေတဲ့တရုတ်ပေါ်မှာကိမရဲ့အမြင်ရောဘယ်လိုရှိပါလဲ
China has never been
မြန်မာနိုင်ငံမှာဒီမိုကရေစီလမ်းစဉ်ကျင့်သုံးတာကိုတရုတ်ကဘယ်တော့မှမထောက်ခံခဲ့တယ်လို့စစ်တပ်ကလည်းအကြောင်းအရာတစ်ခုကြောင့်အမြဲပဲထောက်ခံနေခဲ့တာပါကျွန်တော်အနေနဲ့မြန်မာနိုင်ငံမှာအပြောင်းလဲဖြစ်ဖို့မျှော်လင့်ထားပေမဲ့မကြခင်ဖြစ်လာမယ်လို့တော့ကျွန်တော်မမြင်မိသေးပါဘူးစီးပွားရေးတည်ငြိမ်မှုကိုလိုချင်ရင်စစ်တပ်ဟာသူတို့ရဲ့အနီးချင်းကောင်မဟုတ်ဘူးဆိုတာသူတို့သဘောပေါက်တယ်လို့ကျွန်တော်ထင်ပါတယ
် And you have also spoken of your concern
တိုင်းရဲ့အနီးကကရင်ပြည်နယ်မှာလူကုန်ကူးမှုနဲ့စိုက်ဘာကျုံပြူးမှုအခြေအနေတွေနဲ့ပတ်သက်ပြီးတော့စိုးရိမ်နေရတဲ့အကြောင်းခင်အနေနဲ့ထုတ်ဖော်ပြောဆိုတာတွေရှိပါတယ်မြန်မာနိုင်ငံမှာလူကုန်ကူးမှုပြဿနာနဲ့ပတ်သက်ပြီးတော့ဘလောက်စိုးရိမ်ရတဲ့အခြေအနေရှိနေပါလဲရှင
် Under the military regime Burma is becoming the world's capital
စစ်ကောင်စီလက်အောက်မြန်မာနိုင်ငံဟာကိုယ်ဝန်ကအစိတ်ပိုင်းတွေကိုတရားမဝင်ရောင်းချတဲ့လုပ်ငန်းတွေအတူလူကုန်ကူးမှုစိုက်ဘာကျုံပြူးမှုစားတဲ့ရာဇဝမှုတွေအတွက်ကမ္ဘာအဓိကနေရာဖြစ်လာပါတယ်ဒီကနေ့ခေတ်ကြီးမှာကျွန်းစနစ်လိုဖြစ်နေတဲ့အခြေအနေအောက်မှာလူပေါင်း1000လောက်ကျွံပြုတ်ခံရတာကိုကျွန်တော်တို့ပြောနေတာပါဒီဖြစ်ရဆိုးတွေကိုရပ်တန့်ဖို့အတွက်ဒေသတွင်းနိုင်ငံတွေရဲ့ကြိုးပမ်းအားထုတ်မှုတွေနဲ့ခိုင်မာတဲ့နိုင်ငံရေးစံတာတွေရှိဖို့လိုပါတယ်ဒါပေမဲ့အာဆီယံမှာဒီလိုစွမ်းရည်မျိုးရှိမနေပါဘူးဒါအပြင်မြန်မာနိုင်ငံမှာအဓိကအခြေပြုနေတဲ့အွန်လိုင်းလောင်းကစားလိမ်လည်မှုတွေနဲ့ပတ်သက်လို့ရပ်တန့်နိုင်ရေးပုံမှန်ကြိုးပမ်းအားထုတ်ဖို့ဒီနိုင်ငံကြီးဝန်ကြီးကနေစစ်ကောင်စီကိုတောင်းဆိုထားချက်ဟာလဲလုံးဝကိုလှစ်လူရှုခံထားရတယ်လို့မြင်ပါတယ
် According to the recent UN report on Myanmar
အကြမ်းတင်ကထုတ်ပြန်လိုက်တဲ့ကုလသမဂ္ဂရဲ့အစီရင်ခံစာမှာဆိုရင်မြန်မာနိုင်ငံမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးအခြေအနေတွေလူခွေရေးအခြေအနေတွေဟာအလိုဆိုးရင်ဘွယ်ရာအဆင့်ကိုရောက်နေပြီလို့တတိပေးထားပါတယ်အဲ့တော့မြန်မာနိုင်ငံမှာ Federal Democracy စနစ်ကိုပြောင်းလဲဖို့လိုလားနေတဲ့မြန်မာလူထုကိုထိထိရောက်ရောက်အကူအညီပေးဖို့နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့ဘလိုနည်းလမ်းတွေနဲ့အထူးရောက်ဆုံးလှုပ်ဆောင်ပေးတင်လဲရှင
် With 1.7 million civilians displaced and over 24,000 arrested and 6,000 killed and 17 million in urgent need for food, shelter, medical supply. ပို့ဝင်
ဆုံးခွာထွက်ပြေးနေရပြီးတော့လူပေါင်း 14,000 ကျော်ဟာဥပဒေမဲ့မတရားဖမ်းဆီးခံခဲ့ရပါတယ်။ဒါ့အပြင်လူပေါင်း 6,000 လောက်တည်ဆုံးခဲ့ရပြီးတော့ 18,000 လောက်အတွက်အစားအစာအမိုးအကာနဲ့စေဝါးတွေရေးဖို့လိုအပ်နေပါတယ်။ သူတို့ရှိနေတဲ့ဒေသတွေစီကိုရေးဝော်ကူညီတွေရောက်ရှိရေးဟာလည်းအလွန်အင်မတန်အရေးကြီးပါတယ်စစ်တပ်ဟာကိုဗစ် -19 ကပ်ရောဂါကာလတုန်းကကာဝယ်ဆေးတွေကူညီတွေကိုလက်နက်တပ်ဖွဲ့အသုံးပြုကန့်သတ်ခဲ့တဲ့အတိုင်းပဲလှုပ်ဆောင်နေတာပါမကြာသေးခင်ကမုံတန်းကျောင်းနောက်ထပ်လူပေါင်း 6,000 လောက်အိုးမဲ့အိမ်မဲ့ဖြစ်ခဲ့တဲ့အတွက်နိုင်ငံတွင်းအကြက်တဲတွေပို့ပြီးတော့တိုးလာစေပါတယ်ဒါကြောင့်စစ်ပွဲတွေဆုံးသက်ပြီးတော့ဒီမိုကရေစီပြန်လည်ထူထောင်မှသာဆိုးရွားလာတဲ့အကြက်တဲတွေကိုရပ်တန့်စေမှာဖြစ်ပါတယ်ဒါကြောင့်စစ်တပ်အတွက်ဝင်ငွေရအောင်ထောက်ကူပေးနေတာတွေစီရေးဆွမ်းဆောင်မှုတွေကိုပံ့ပိုးပေးနေတဲ့လူပုဂ္ဂိုလ်တွေကုမ္ပဏီတွေနဲ့အဖွဲ့အစည်းတွေကိုပို့ပြီးတော့ပြစ်မှတ်ထားကြေကြေပြန့်ပြန့်ပေးဆိုအရေးယူဖို့နိုင်ငံတကာအတိုင်းအဝန်းကိုကျွန်တော်တောင်းဆိုပါတယ
် Can you give us an update
အကျဉ်းချနေတဲ့မိခင်ဖြစ်သူဒေါင်ဆန်းစုကြည်လွတ်မြောက်ရေးကင်ဦးဆောင်လှုပ်ရှားနေတဲ့နောက်ဆုံးအခြေအနေတွေကိုပြောပြပေးပါဦးဒီလှုပ်ရှားမှုမှာအဓိကရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကရောဘာလဲရှင
် My main aim is to call on the international community to stand in solidarity
ကျွန်တော်ရဲ့အဓိကယူရချက်ကတော့အမေနဲ့နိုင်ငံရေးကျင်းသားအားလုံးလွတ်ပေးရေးအပါအဝင်မြန်မာပြည်သူတွေအပေါ်မှာပြစ်မှုကျူးလွန်နေတဲ့စစ်ကောင်ဆောင်တွေကိုထိထိရောက်ရောက်အရေးယူဖို့နိုင်ငံတကာအတိုင်းအဝန်းအနေနဲ့ညီညီညွတ်ညွတ်ရပ်တည်ဖို့တောင်းဆိုလှုပ်ရှားနေတာဖြစ်ပါတယ်။ဒါ့အပြင်ကမ္ဘာတဝန်းမြမအရေးလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးရန်ပုံငွေရှာဖွေမှုတွေထဲမှာပံ့ပိုးကူညီရေးကြိုးပမ်းနေပါတယ်။ဆိုးဝါးနေတဲ့မြန်မာနိုင်ငံကအကြက်တဲတွေနဲ့စစ်တပ်ကကျူးလွန်နေတဲ့လူသားဒုအပေါ်ရာဇဝတ်ကျူးလွန်မှုတွေကိုကဘာတဝမ်းသတိပြုမိလာစီဘူးကျွန်တော်နေ့တိုင်းဆောင်ရွက်နေပါတယ်ကျွန်တော်ရင်ဆိုင်နေရတဲ့အကြီးမားဆုံးစင်ခေါ်မှုကတော့တချို့အစိုးရတွေနဲ့အဖွဲ့အစည်းတွေဟာလူသားဓုအပေါ်ရက်ဆက်ကြမ်းကြုတ်တဲ့ရာဇဝတ်မှုတွေပုံမူကျူးလွန်နေတဲ့မြန်မာစစ်တပ်ကိုအစဉ်ပြေချုံးမွေ့အောင်ဆောင်ရွက်ပေးလိုတဲ့ဆန္ဒရှိနေကြတာပါစစ်တပ်ရဲ့ဝင်ငွေစီးဆင်းမှုလွယ်ကူချုံးမွေ့စေဖို့ထောက်ပံ့ကူညီနေတဲ့လူပုဂ္ဂိုလ်တွေကုမ္ပဏီတွေအဖွဲ့အစည်းတွေအပေါ်ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝန်းကနေကြေကြေပြန့်ပြန့်ထိထိရောက်ရောက်နဲ့ပိတ်ဆို့ရေးယူမှုတွေကိုပုံမူချမှတ်နိုင်ဖို့လဲကျွန်တော်လှုပ်ရှားနေပါတယ်
Myanmar Spring Revolution Movement against the military coup
မြန်မာနေဦးတော်လှန်ရေးလှုပ်ရှားမှုမှာအဓိကဖြစ်လာတဲ့လက်နက်ကင်တော်လှန်ရေးကိုကဘာတဝဲမှာရှိတဲ့မြန်မာတွေကနေရန်ပုံငွေတွေရှာဖွေလှူဒန်းတာတွေတွေ့ရပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာအပြူသဘောဆောင်တဲ့အပြောင်းလဲတွေဖြစ်လာရေးမှာလက်နက်ကင်တော်လှန်ရေးကဘလို့တက်ရောက်မှုတွေရှိလဲလို့မြင်လဲရှင့
်။ I think the military will never win this.
ဒီစစ်ပွဲမှာစစ်တပ်ကဘယ်တော့မှအနိုင်ရမှာမဟုတ်ပါဘူး။ကိုပြည်သူတွေကိုစစ်တပ်ကဖိနှိပ်တိုက်ခတ်နေတာပါ။မြန်မာနိုင်ငံမှာဖြစ်ပျက်နေတာတွေကိုငွေကြေးအရပံ့ပိုးနေတဲ့ပြပရောက်မြန်မာတိုင်းဝမ်းရဲ့အခမ်းအနားကအရန်ကိုရေးပါပါတယ်။ Ukraine ကြက်တဲကိုဖြစ်ရှင်းရေးနိုင်ငံတကာကပေးနေတဲ့အကူအညီတွေကနှစ်ရာခိုင်နှုန်းလောက်ကိုပဲ NUG မျိုးသားညီညွတ်ရေးအစိုးရနဲ့သူ့ရဲ့လုံဖော်ကံဘတ်တွေကိုပံ့ပိုးမယ်ဆိုရင်လူသားဓုအပေါ်မှာရာဇဝတ်မှုတွေကျူးလွန်နေတဲ့ဒီစစ်ပွဲကိုအများဆုံးဆုံးသတ်နိုင်မှာဖြစ်ပါတယ်
။ So in my interview withMyanmar activist in UK
ဒီတိန်ကမြန်မာတက်ကြွလှုပ်ရှားသူတွေနဲ့ဆက်သွယ်မေးမြန်းတဲ့အခါမှာဒေါင်ဆန်းစုကြည်ရဲ့သားအနေနဲ့သူတို့ရဲ့လှုပ်ရှားမှုတွေမှာခင်ကနေပါဝင်ထောက်ခံအားပေးတာတွေဟာသူတို့အတွက်အားတက်စေတယ်လို့ပြောကြပါတယ်အဲ့တော့ NUG အပါအဝင်အခြားမြန်မာအဖွဲ့အစည်းတွေနဲ့ပူးပေါင်းလှုပ်ဆောင်မဲ့အစီအစဉ်ရောရှိပါလားရှင့်
No, I have no plans on working with any of them. I have no wish to do.
အလိုမျိုးအဖွဲ့အစည်းတွေနဲ့ပူးပေါင်းလှုပ်ဆောင်ဖို့တော့ကျွန်တော်မှအစီအစဉ်မရှိပါဘူး။နိုင်ငံရေးသမားဖြစ်ချင်တာမျိုးကျွန်တော်မှမရှိပါဘူး။ဒါပေမဲ့ဒီအဖွဲ့အစည်းတွေအားလုံးနဲ့တညီတညွတ်တည်းရပ်တည်သွားမှာပါ။အထူးသဖြင့်စစ်ကောင်စီကိုဆန့်ကျင်တဲ့ပုံတိုက်ပွဲမှာမတူညီတဲ့အုပ်စုအားလုံးကြားပူးပေါင်းပြီးတော့စီလုံးညီညွတ်မှုအဖြစ်တွေနဲ့ဒီစစ်ပွဲကိုအောင်နိုင်လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်။ကျွန်တော်ရဲ့ယုံကြည်ချက်ကတော့မြန်မာနိုင်ငံဟာအားလုံးပုံမှုပူးပေါင်းပါဝင်မှုကိုလက်ခံပြီးတော့Democratic နိုင်ငံဖြစ်ထွန်းလာဖို့ဖြစ်ပါတယ
် Thank you very much Kim for giving your time and being with us here.
Thank you Injin.
Thanks to see Kantari. ငါကတော့ပင်တိုင်းငံပုတ်ကိုဒေါန်ဆန်းစုကြည်ရဲ့တားငယ် Kim Harris ကိုမိုင်းဂျင်နင်ကဆက်သွယ်မေးမြန်းထားတာပါခင်ဗျာ VO American တန်ကနေတင်းငွေလင်ညာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်မကြခင်တက်ဆက်ပေးမဲ့ဒုတိယပိုင်းနိုင်ဝတ်အစီအစဉ်မှာလည်းအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ပြပေးတော့ပါအောင်မယ်ခင်ဗျာ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ VOA Telegram တရားဝင်စာမျက်နှာက VOA Bammy ဆိုတဲ့နာမည်နဲ့လူမအပြာရောင်အမှတ်လေးပါတာဒီပြုစီစဉ်ပါရရှင်။ VOA သတင်းနဲ့ပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်။
တရာချင်တို့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းငွေတွေနဲ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါရခင်ဗျာအခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ငံရေးအစီအစဉ်မှာတော့ကမ္ဘာမြမမီဒီယာမြင်ကွင်းမြင်ကွင်းကျမတ်စုမြန်မာပြည်မှပေးစာနဲ့ထူးခြားစံပြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ပြပေးသွားမှာပါပထမအဆုံးတော့ကမ္ဘာမြမမီဒီယာမြင်ကွင်းအစီအစဉ်နဲ့စပါမယ်အာဆီယံအနေနဲ့မြန်မာစစ်ကောင်စီကိုလှုပ်တင့်လှုပ်ထိုက်တာတွေကိုလက်ခံယုံကြည်နိုင်လောက်တဲ့အပြောင်းလဲမှုတွေဖြစ်ပေါ်လာအောင်မလုတ်ဆောင်နိုင်မဲနဲ့အရှိတီမောအနေနဲ့အာဆီယံပေါ်မှာယုံကြည်မှုမရှိဘူးလို့တီမောဝန်ကြီးချုပ်ကဆိုပါတယ်။ကမ္ဘာမြန်မာမီဒီယာမြင်ကွင်းသုံးသပ်ချက်ကိုစောင့်မရှင်ပြည်တွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်ပေးထားပါတယ်ခင်ဗျာ
။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြမမီဒီယာမြင်ကွင်းကန်တာကနီမြမအရေးမှာချန်ပီယံဖြစ်လာတဲ့အရှိတီမောနဲ့အာဆီယံဘာလဲဘယ်လဲဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြီးသွေးနိုင်ပါအာဆီယံဘာလဲဘယ်လဲဆိုတဲ့မေးခွန်းတွေပိုပြီးကြဲကြဲလောင်လောင်ကြားလာရပါတယ်အထူးသဖြင့်အာဆီယံဟာမြမနိုင်ငံအရေးနဲ့ပတ်သက်ပြီးထိထိရောက်ရောက်ဆောင်ရွက်နိုင်ခြင်းမရှိတဲ့အပေါ်အားမလို့အားမရဖြစ်ကြတာပါဒါကြောင့်လဲမြန်မာပြည်သူတွေကြားမှာအာဆီယံဟာဆက်ကူကြားပါကွာတကြံအမြောက်ပါကွာလို့ပြောဆိုဝေဖန်နေကြတာပါပြောလဲပြောစရာပါပဲမြန်မာနိုင်ငံမှာ2021ဖေဖော်ဝါရီ1ရက်မှာစစ်တပ်ကအာဏာသိမ်းပါတယ်အဲ့ဒီလိုအာဏာသိမ်းတဲ့အတွက်2021ဧပြီလ24ရက်နေ့မှာအာဆီယံခေါင်းဆောင်တွေအင်ဒိုနီးရှားနိုင်ငံမှာအရေးပေါ်အစည်းအဝေးပြုလုပ်ပါတယ်အဲ့ဒီအစည်းအဝေးကိုအာဏာသိမ်းခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်လဲလူကိုယ်တိုင်တက်ရောက်ခဲ့ပြီးမြန်မာအရေးဖြည့်ရှင်ရေးအာဆီယံဘုံသဘောတူညီချက်၅ချက်ကိုလက်ခံသဘောတူခဲ့ပါတယ်။ဒါ့ပေမဲ့မြန်မာအာဏာသိမ်းစစ်ကောင်စီဟာနှစ်နှစ်ကျော်ကြာတဲ့အထိအာဆီယံဘုံသဘောတူညီချက်တွေကိုလိုက်နာအကောင်အထည်ဖော်တာမတွေ့ရပါဘူး။အနိုင်ဆုံးအဆင့်ဘုံသဘောတူညီချက်၅ချက်ထဲမှာပါဝင်တဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးကိုတောင်ပြည်ပြောင်းလှုပ်ဆောင်တာမတွေ့ရပါဘူ
း။အာဆီယံဒီလိုဖြစ်နေတာတိတ်တော်လည်းမထူးဆန်းဘူးလို့ပဲဆိုရမှာပါ။ပါကြောင့်လဲဆိုတော့အာဆီယံဟာသူ့ရဲ့အတိတ်သမိုင်းကြောင့်အရာတနိုင်ငံရဲ့ပြည်တွင်းရေးကိုအခြားနိုင်ငံတခုကဝင်မဆွတ်ဖတ်ဘူးဆိုတဲ့မူအပေါ်မှာအခြေခံထားလို့ပါဒါအပြင်ဆုံးဖြတ်ချက်ချတဲ့အခါမှာလဲအဖွဲ့ဝင်နိုင်ငံအားလုံးသဘောတူရေး consensus ပေါ်မှာအခြေခံထားပါတယ်ဒါကြောင့်အဖွဲ့ဝင်နိုင်ငံတခုခုကသဘောမတူရင်ဆုံးဖြတ်ချက်ချလို့မရတဲ့အနေအထားမျိုးပါအာဆီယံစတဲ့တီထောင်စဉ်က၅နိုင်ငံမှာပါဝင်ခဲ့တဲ့ထိုင်းနိုင်ငံမှာစစ်တပ်ကမကြာခဏအာဏာသိမ်းပေမဲ့အာဆီယံဟာဘာမှအရေးယူဖြည့်ရှင်းပေးနိုင်ကြတာမဟုတ်ပါဘူး။ဒါအပြင်အာဆီယံထဲမှာဗီယက်နမ်၊လာအိုလိုကူမြင့်တဲ့နိုင်ငံတွေပါဝင်သလိုကမ္ဘောဒီးယားလိုမျိုးအာဏာရှင်တစ်ပိုင်းနိုင်ငံမျိုးလည်းပါဝင်နေပါတယ်။အာဆီယံဟာတီထောင်ခဲ့တာသက်တမ်း56နှစ်ရှိခဲ့ပြီဆိုပေမဲ့2008ခုနှစ်ကြောင့်မှသာအာဆီယံပဋိညာရေးလို့တိတိကျကျပေါ်ပေါက်လာခဲ့တာဖြစ်ပါတယ်။ဘလိုပဲဖြစ်ဖြစ်လက်တလုံးမှာမြမအရေးနဲ့ပတ်သက်ပြီးတော့အာဆီယံထဲမှာတက်တက်ကြွကြွရှိလာတဲ့မလေးရှားနဲ့အင်ဒိုနီးရှားလိုမျိုးနိုင်ငံတွေရှိလာတာဟာထူးခြားမှုတိုးတက်မှုလို့ပဲဆိုရမှာပ
ါအခုလိုအာဆီယံအဖွဲ့ကြီးအပေါ်အားမလို့အားမရဖြစ်နေချိန်မှာဒေတာတွင်းမှာလှုပ်ခတ်သွားစေတဲ့သတင်းတပုတ်ကတော့အရှိတီမောဝန်ကြီးချုပ်ဂတ်စမာဦးကမြန်မာနိုင်ငံအကြက်တဲကိုအာဆီယံအနေနဲ့ပြည်လဲအောင်မဖြေရှင်းနိုင်သေးရင်အရှိတောင်အာရှနိုင်ငံများအသင်းအာဆီယံမှာပါဝင်ရေးကြီးမှန်းချက်ကိုပြန်စဉ်းစားမယ်လို့ဂျကာတာပို့စ်ကိုကိုးကားပြီး ARD သတင်းဌာနကဩဂုတ်လ9ရက်နေ့မှာဖော်ပြခဲ့တာတွေ့ရပါတယ်။အာဆီယံခေါင်းဆောင်တွေအနေနဲ့မြန်မာစစ်ကောင်စီစီကနေလက်ခံယုံကြည်နိုင်လောက်တဲ့ဖြည့်ရှင်းမှုမရသေးသေး၍တီမောအနေနဲ့အာဆီယံကိုဝင်ရောက်မှာမဟုတ်ဘူးလို့တီမောဝန်ကြီးချုပ်ဂတ်စမာဦးကပြောတဲ့အကြောင်းကို Readersium VIB TV ကလည်းဩဂုတ်လ4ရက်နေ့မှာဖော်ပြခဲ့ပါတယ်။အဲ့ဒီသတင်းမှာတီမောဝန်ကြီးချုပ်ကအာဆီယံအနေနဲ့မြန်မာစစ်ကောင်စီကိုလှုပ်တင့်လှုပ်ထိုက်တာတွေလက်ခံယုံကြည်နိုင်လောက်တဲ့ပြောင်းလဲမှုတွေဖြစ်ပေါ်လာအောင်မလှုပ်ဆောင်နိုင်ဘဲနဲ့တော့အရှိတီမောအနေနဲ့အာဆီယံအပေါ်မှာယုံကြည်မှုမရှိဘူးဆိုတာတီမောဝန်ကြီးချုပ်အနေနဲ့ပြောကျင်ပါတယ်တီမောရဲ့ရည်တည်ချက်ကိုကုလသမဂ္ဂအထူးထူးအတွင်းမှုချုပ်ကလည်းရှင်းရှင်းလင်းလင်းပြောကြားခဲ့ပါတယ်လို့လည်းသတင်းမှာဖော်ပြထားပါတယ
်တီမောဟာအပြောတသက်မဟုတ်ပါဘူးလက်တွေ့မှာလဲအမျိုးသားပြည်သူရဲ့အဆိုအရနိုင်ငံသားဝီကြီးဒေါ်စင်မာအောင်တဲ့အဖွဲ့ကိုဇူလိုင်လ၂ရက်နေ့ကပြုလုပ်ခဲ့တဲ့အရှိတီမောအဆိုအရတဲ့ကျဲသစ္စာကျိစုပွဲကိုဖိတ်ကြားခဲ့ပါတယ် ဒါကြောင့်မြန်မာအရေးနဲ့ပတ်သက်ရင်ဒေတာရင်းမှာအရှိတီမောဟာချန်ပီယံနိုင်ငံလို့ဆိုရမှာပါအခုလိုအရှိတီမောရဲ့ရည်တည်ချက်နဲ့လှုပ်ဆောင်ချက်တွေဟာအန်ယူဂျီအတွက်တော့အားတက်စရာပါပဲထူးခြားတဲ့တိုးတက်ဖြစ်ပေါ်မှုလို့လည်းဆိုနိုင်ပါတယ်အာဆီယံအတွက်ကတော့အရှိုက်အထိုးခံရတဲ့အဖြစ်မျိုးပါအရှိတီမောရဲ့ရည်တည်ချက်ဟာအန်ယူဂျီအတွက်တော့အောင်မြင်မှုဖြစ်ပါတယ်မြန်မာအရေးအတွက်ဒေတာရင်းမှာချန်ပီယံနိုင်ငံပေါ်ပေါက်လာခဲ့တာပါဒါပေမဲ့တီမောကအာဆီယံအဖွဲ့ဝင်တင်းပြစ်မဖြစ်သေးပါဘူး2025ခုနှစ်လောက်မှာအဖွဲ့ဝင်ဖြစ်ဖို့မျှော်လင့်ထားတယ်လို့တီမောသမ္မတဟိုဆေးရာမိုဟော်တာကပြောပါတယ်ဒီတော့ NUG အနေနဲ့တီမောလိုပဲမြန်မာနိုင်ငံနဲ့ပတ်သက်ရင်နောက်ထပ်ချန်ပီယံနိုင်ငံတွေပေါ်ပေါက်လာအောင်ဆက်လုပ်နိုင်ရင်ကောင်းပါတယ်အင်ဒိုနီးရှားနဲ့မလေးတို့ပါတီမောလိုမျိုးလှုပ်လာကြမယ်ရက်တီလာကြမယ်ဆိုရင်အာဆီယံတွင်းမှာလည်းပြောင်းလဲလာနိုင်သလိုမြန်မာနိုင်ငံအတွက်လည်းအကျိုးရှိလာနိုင်ပါတယ်။ဒါကြောင့်ဘုံသဘောတူညီချက်ကိုအားမရဘူးဆိုတာထက်ဘာဖြစ်စေချင်တာလဲ။ Energy အနေနဲ့အခုထပ်အားဆိုင်ပြီးတော့ proactive ဖြစ်တဲ့မူဝါဒတွေနဲ့အာဆီယံကိုချင်းကပ်နိုင်ရင်အောင်မြင်မှုတွေရလာမယ်လို့မြင်တဲ့အကြောင်းနိုင်ငံရေးစောင့်ကြည့်လေလာသူတို့ကပြောပါတယ်။
ဒေတာတွင်မှာမြန်မာအရေးထူးခြားချက်နောက်တစ်ခုကတော့မြန်မာစစ်ဘေးဒုက္ခသည်တွေအတွက်ထိုင်းမြန်မာနယ်စပ်မှာလူသားချင်းစာနာထောက်ထားမှုဇင်းကြံဖွင့်လှစ်နိုင်ရေးထိုင်းလွှတ်တော်မှဆွေးနွေးခဲ့တဲ့သတင်းဖြစ်ပါတယ်။အောက်လွှတ်တော်မှကန္နာဗီစစ်ပန်းဆန်ကထိုင်းလွှတ်တော်မှဩဂုတ်လ10ရက်နေ့ကတင်သွင်းခဲ့တာဖြစ်ပါတယ်။ကန္နာဗီစစ်ပန်းဆန်ဟာဖဲပါတီရဲ့အထွေထွေမှုဖြစ်ပြီးသူ့ပါတီဟာပြီးခဲ့တဲ့ထိုင်းရွေးကောက်ပွဲမှာအမတ်နေရာအများဆုံးအနိုင်ရရှိခဲ့တဲ့move forward party နဲ့မဟာမိတ်ပါတီလည်းဖြစ်ပါတယ်စစ်ဘေးကြောင့်ဒုက္ခသည်တွေကိုအကူအညီပေးနိုင်ရေးဟာအရေးကြီးလိုအပ်နေတာပါပြည်တွင်းကနေပုံမှန်လမ်းကြောင်းတွေအတိုင်းစစ်ဘေးကြောင့်တွေစီပို့နိုင်ဖို့ကမဖြစ်နိုင်သလောက်ပါပဲဒါကြောင့်ထိုင်းနဲ့အိန္ဒိယနိုင်ငံတွေကတဆင့်မြန်မာနိုင်ငံတွင်းကိုနေစပ်ဖြတ်ကျော်ပေးပို့နိုင်ရေးဟာအရေးပါလှပါတယ်အမှန်တကယ်လက်တွေ့မှာတော့မြန်မာနိုင်ငံရေးအကျပ်အတည်းကိုဖြည့်ရှင်းမယ်ဆိုရင်အာဆီယံတစ်ဖွဲ့တည်းနဲ့လုံလောက်မှုမရှိပါဘူး။ဒေတာတွင်မှာစီးပွားရေးအရာနိုင်ငံရေးအရာဩဇာကြီးတဲ့တရုတ်၊အိန္ဒိယနဲ့ဂျပန်နိုင်ငံတို့ပါဝင်ရေးဟာလည်းအရေးကြီးပါတယ်။ဒါကြောင့်ကုလသမဂ္ဂအပါအဝင်အမေရိကန်၊ဥရောပသမဂ္ဂနဲ့ဒေတာတွင်နိုင်ငံတွေပါဝင်တဲ့နိုင်ငံတကာအစီအစဉ်တရက်လိုအပ်တယ်လို့ကြွမ်းကျင်သူတွေကထောက်ပြနေကြတာပါ။ဒီလိုအခြေအနေတွေဖြစ်ထွန်းလာဖို့ဆိုရင်တော့ NUG နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်း EAO တွေအပါအဝင်တော်လှန်ရေးအင်အားစုတွေအခုတည်းပိုပြီးလက်တွဲဆောင်ရွက်ကြဖို့လိုအပ်မှာဖြစ်ကြောင်းပါခင်ဗျာ
ပြည်ထောင်စုစီစဉ်ပြီးအလိမ်မှာကူညီတင်ဆက်ပေးထားတဲ့ကမ္ဘာမြေမှာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။ View American တန်ကနေဒီနေ့ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေတာမှာညဘက်မြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီအထိဒီကြိမ်နဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုတော့မနေ့6:00နာရီကနေ9:00နာရီအထိဒီကြိမ်ဒီနေ့ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။အခုတော့ ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုအစီအစဉ်ကိုတင်ပြပေးပါမယ်။စစ်ကောင်စီရဲ့ရွေးကောက်ပွဲအစီအစဉ်တွေအောင်မြင်စေဖို့အတွက်တရုတ်နိုင်ငံဘက်ကအားပေးကူညီမှုတွေခက်စိတ်စိတ်တွေ့လာနေရပါတယ်။ ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျယ်မှတ်စုမှာဒီအကြောင်းချင်းရာကိုအချက်လက်အခြေပြုပိုင်းခြားဖော်ပြထားပါတယ်ခင်ဗျာ။
စစ်ကောင်စီရဲ့ရွေးကောက်ပွဲစီးပွားရေးစဉ်ကြံစီမံကိန်းစံနှုန်းပေါင်းစည်းရေးနဲ့တရုတ်သမ္မတရှီရဲ့အစီအမံတွေကိုအကောင့်ထည့်ဖော်ရေးတရုတ်နိုင်ငံဘက်ကကြိုးပမ်းမှုတွေခက်စိတ်စိတ်တွေ့လာရပါတယ်။ပြီးခဲ့တဲ့ဇူလိုင်လအတွင်းတရုတ်မြန်မာဆက်ဆံရေးကို ISP မြန်မာကလေ့လာတဲ့အခါဒီအချက်တွေကိုအထင်ရှားတွေ့ရပါတယ်။အချိန်နဲ့မှာပဲစီးပွားရေးစဉ်ကြံစီမံကိန်းအတွက်နှစ်နိုင်ငံစံနှုန်းဆိုင်ရာပေါင်းစည်းရေးကိုလည်းတရုတ်ဘက်ကလှုပ်လာပါတယ်။ဒါအပြင်တရုတ်သမ္မတရဲ့ကမ္ဘာလုံးဆိုင်ရာအစီအမံ၃ရပ်ကိုမြန်မာလူထုကြားစိတ်ဝင်ပြန့်နှံ့လာအောင်ကြိုးပမ်းမှုတွေလည်းရှိလာပါတယ်။စစ်ကောင်စီကတုတ်တတန်းကိုနောက်ထပ်6လတိုးခဲ့တယ်လို့ရွေးကောက်ပွဲလုံနိုင်ရေးကိုပထမဦးစားပေးလုပ်ငန်းအဖြစ်ပြောင်းလိုက်ပါတယ်။ဒီအချိန်မှာပဲရွေးကောက်ပွဲအောင်မြင်ရေးတရုတ်ဘက်ကအာရုံစိုက်လာတာတွေကိုဇက်တိုက်တွေ့လာရပါတယ်။ဇူလိုင်လထဲမှာစစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးမြင့်သိန်းကတရုတ်ကိုသွားခဲ့ပါတယ်။ခရီးစဉ်မှာပါတီတီထောင်တာနဲ့ရွေးကောက်ပွဲကျင်းပပုံနီးလန်းတွေကိုဆွေးနွေးခဲ့ကြပါတယ်။ဒီမတိုင်ခင်မှာ စစ်ကောင်စီကောင်စစ်ဝန်ချုပ်ကကွန်ရှိကိုပိုင်အုပ်ချုပ်ခွင့်ရဒေသရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ကိုလည်းရွေးကောက်ပွဲအခြေအနေကိုရှင်းပြခဲ့ပါသေးတယ်။ဒါအပြင်ရွေးကောက်ပွဲဝင်မဲ့တိုင်းသားနိုင်ငံရေးပါတီတွေကိုတွေ့ကြုံတွေ့ဖက်လှယ်ကြဖို့နဲ့မြမညဉ့်ညံ့ရေးအတွက်ကြိုးပမ်းကြဖို့တရုတ်ကွန်မြူနီပါတီကတိုက်တွန်းခဲ့ပါတယ်။တစ်ဖက်မှာလည်းတရုတ်မြန်မာစီးပွားရေးစဉ်ညံစီမံကိန်းတွေအတွက်နှစ်နိုင်ငံကြားဆန်နှုန်းတွေပေါင်းစည်းနိုင်ဖို့တရုတ်ဘက်ကကြိုးပမ်းလာပါတယ်။စစ်ကောင်စီနဲ့တိုင်ဟုန်ခရိုင်အစိုးရတို့အကြားတရုတ်ထွက်ကုန်တွေကိုရန်ကုန်စစ်ကမ်းကတဆင့်ပြန်ပို့ရေးအတွက်ဆွေးနွေးခဲ့ကြပါတယ်။တရုတ်ကိုပို့မဲ့ကုန်စည်ဆက်ရှင်မျိုးအတွက်တရုတ်ကောက်ခွန်ဌာနကြီးရေးစီစီမှာမြန်မာကုန်တွေကိုယ်တိုင်မှတ်ပုံတင်ကြဖို့စစ်ကောင်စီကထုတ်ပြန်ထားပါတယ်။ဒါအပြင်မြန်မာတရုတ်နယ်နိမိတ်ပူးရဲစစ်ဆေးရေးလုပ်ဖို့တရုတ်နိုင်ငံနဲ့စစ်ကောင်စီအကြားဆွေးနွေးခဲ့ပါတယ်။ကိုဗစ်အလွန်နယ်စပ်စီးပွားရေးပူးပေါင်းဆောင်ရွက်မှုစုံတွေတည်ဆောက်ဖို့ကြိုးပမ်းလာတာနဲ့တိုက်ဆိုင်နေပါတယ်။တရုတ်တမ္မတာရဲ့နိုင်ငံသားရေးမူဝါဒဖြစ်တဲ့ကမ္ဘာလုံးဆိုင်ရာအစည်းအဝေး၃ရက်ကိုလည်းမြန်မာလူထုကြားစိတ်ဝင်ပြန့်နှံ့လာအောင်တရုတ်ဆိုရဘက်ကလှုပ်ဆောင်လာပါတယ်။မြန်မာနိုင်ငံဆိုင်ရာတရုတ်တံမှုကသတင်းမီဒီယာကောင်စီရုပ်ရှင်နဲ့တပင်စီယုံစကိုင်းနဲ့ရုပ်တံလိုင်းပိုင်ခြင်းရွှေတံလွင်ကုမ္ပဏီတို့နဲ့တွေ့ဆုံခဲ့ပါတယ်။တွေ့ဆုံရမှာကမ္ဘာလုံးဆိုင်ရာယဉ်ကျေးမှုအစီအမံ GCI နဲ့ပတ်သက်တာတွေဖြန့်ဝေပေးဖို့ပြောခဲ့တာပါ။အရင်ပေလာတုန်းကလည်းတရုတ်နဲ့မြန်မာကမီဒီယာအဖွဲ့20နီးပါးကိုတရုတ်တံရုံကဖိတ်ခေါ်ပြီးကမ္ဘာလုံးဆိုင်ရာလုံခြုံရေးအစီအမံ GSI ကိုရှင်းပြခဲ့ပါသေးတယ်။စစ်ကောင်စီကလည်း GS ဆိုင်အခြေခံမူတွေကိုထောက်ခံထားပါတယ်။ကမ္ဘာလုံးဆိုင်ရာဖွံ့ဖြိုးရေးအစီအမံ GDI Forum တွေမှာလည်းစစ်ကောင်စီကတက်ခွင့်ရနေပါတယ
်။ ISP မြန်မာအဖွဲ့ရဲ့မြင်ကွင်းကျမှတ်စုအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။ခုဆက်ပြီး VOA ပြည်သက်တီထံကရေးသားပြပိုးကြတဲ့စာတွေကိုပြန်ချပေးနေတဲ့မြန်မာပြည်မှာပေးစာကဏ္ဍကိုတင်ဆက်ပေးပါမယ်။မအေးတန်တာကျော်ကစီစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ
။ဒီရေကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနဲ့နေဖြစ်ပါစေတော်ရရှိများရှင်။VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ
်။ကိုမျိုးမွန်ဆိုတဲ့သောရရှင်ကမင်္ဂလာပါမိတ်ဆွေ VOA ဝိုင်းတော်သားများတဲ့အင်တာနက်လိုင်းတွေမကောင်းလို့ PS ဆိုင်ကနေအားပေးနေပါတယ်အားလုံးနေကောင်းအဆင်ပြေကြပါစေတဲ့မိုးရေအရန်နေတိုင်းရွာနေတယ်ဗျာတဲ့ဟုတ်ကဲ့ပါမြန်မာနိုင်ငံတမမဟုတ်ထိုင်းနိုင်ငံကရေးတဲ့ထင်ပါတယ်နေ့စဉ်မိုးရေရွာပြီးတော့ရေပေးတင်ကြတဲ့သတင်းတွေကိုကြားရပါတယ်နော်အထူးစိတ်မကောင်းဖြစ်ရပါတယ်အစီအစဉ်တွေကိုနားဆင်အားပေးရဆိုလို့ကျေးဇူးတင်ပါတယ်ဘေးရန်ကင်းပါစေလို့ဆုတောင်းပေးချင်ပါတယ်ရှင်ကျမတို့ VOA အစီအစဉ်တွေကိုအမြဲတမ်းဆင်ပြောစာရေးလာတဲ့နောက်ထပ်သောရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးခြင်းပါတယ်။အမြဲတမ်းနားထောင်ဒီအစီအစဉ်တွေနဲ့ပတ်သက်ပြီးအစီအစဉ်အသေးစိတ်ကိုပြန်ပြီးရေးပြလာတဲ့သောရရှင်အန်ကယ်ဦးလှထွန်းဖြစ်ပါတယ်။တကုံမျိုးတကပါ
။ကိုအောင်အောင်တင်ဆက်တဲ့ပြည်သူအမှုပညာရှင်ဒေါ်မမအေးနဲ့တွစ်ဆုံမေးမြန်းခန်းမှာဒေါ်မမအေးပြောသလိုပြောဖို့ကြံနေသေးတဲ့ခွတ်တောင်းတဲ့အတူတိုက်88ရှစ်လေးလုံးဂုံပြုမြန်မာတန်စင်တေးသချင်းဆယ်ဖို့ကောင်းနှုတ်ပြောပြချက်နားထောင်ရတာအရန်ကြိုက်နေတယ်လို့ဝမ်းသာကျေးဇူးတင်ကြောင်းပြောပြပေးပါလို့အရင်ပြောပါရစေမှတ်မှတ်ရရအဖြစ်ပြက်လေးတစ်ခုပြောပြခြင်းပါတယ်အဲ့ဒီရှစ်လေးလုံးကာလပုံနေရာကနေပြန်ထွက်လာကြတဲ့ဆရာတော်ကနဲ့ကျွန်တော်ဆရာတော်ကအဖမ်းခံရမယ့်ညနေမှာစုလေဖျားလန်းအကော်ဒီယံအုံးကျော်အခမ်းအနားကစားဖြော်ဆိုင်မှာတွေ့ခဲ့ရတယ်ဆရာနဲ့ဆရာအောင်သူတို့နှစ်ယောက်သားအောက်ထပ်အဝင်ဝစပွဲမှာပွဲဆနေကြတော့ကျွန်တော်နဲ့မိတ်ဆွေတွေနဲ့ဝင်သွားတော့ရင်းနှီးတဲ့ဆရာတော်ကဟိတ်ကောင်လာထွန်ငါတို့နဲ့လာတော့လို့ခေါ်တော့ကျွန်တော်ကမိတ်ဆွေတွေနဲ့မှုဆရာကိုတောင်းပန်ပြီးအပေါ်ဒတ်တက်ခဲ့တယ်နောက်တော့ဆရာတော်ကလည်းစုလီမီးပွိုင်တောင်းအင်ကိုပြန်သွားတော့အသင်းဆောင်နေတဲ့ထောက်လိုင်းရေးအဖမ်းခံရပြီးအသေးထွက်ပဲပြန်ထွက်ရရှာတယ်ဗျာ ကျွန်တော်ကန်ကောင်းသွားတာကတကယ်လို့ဆရာတော်ကတော့ဝိုင်းမှာဝင်ပါလိုက်ရင်အပြန်မှာဆရာကိုအိမ်လိုက်ပို့ပြင်မယ်ဒီမှာအရေးကြီးဆုံးကဆရာစနီးတောင်းထားတဲ့ဒေါ်မမအေးတို့အဖွဲ့ရဲ့ခွတ်တောင်းတဲ့အတူတိုက်သချင်းတိတ်ခွေကကျွန်တော်အိမ်ထဲပါလာတော့ဆရာနဲ့အတူပါလာတဲ့ကျွန်တော်ဘယ်လို့မှရှင်းမရပဲအဖမ်းခံရမှာတေးကြတာပေါ့ဆရာကထောင်ထဲမှာကြာဆုံးရတယ်ကျမရေးကြောင်လိုပဲထင်ပါတယ်အဲ့ဒီတုန်းကတအားကြီးမဆိုသေးဘူးကျွန်တော်လည်းဘယ်လောက်ကြာမလဲမသိဘူးပေါ့ဒီတချင်းတွေအကြောင်းကြားရလို့အမှတ်ရမိတာလေးပြန်ပြောပြတာပါအဲနောက်တစ်ခုကမမြသဇင်အောင်ရဲ့အရီတာဥကျော်စန်းသားရဲ့အစီအစဉ်မှာစကစပတန်းတိုးတာဘာကြောင့်လဲဆိုတာနားထောင်ရတာအယူအဆအသစ်တွေနဲ့ရှင်းပြတာအရန်သဘောကျရတဲ့အတွက်လဲနှစ်ဦးစလုံးရဲ့အားထုတ်မှုကိုချိန်နိုင်ရပါကြောင်းပြောပြပေးစီချင်ပါတယ်ဦးကျော်စံသာပြောတာနားထောင်ရင်အခုဖြစ်နေတဲ့တခါတဲ့တခါဆိုးဝါးလာပုံနဲ့အပေါက်ဆိုတာစဉ်းစားမိတာပါဆရာဦးကျော်စံသာပြောတဲ့ရင်နစ်ဆရာအဖြစ်တွေကြောင်းချရတော့ကျွန်တော်ရင်ထဲဆွဲနေတဲ့ဂုံးမောင်ခေအမတ်ကြီးဦးနှိုးရဲ့စာကိုသတိရမိစေပါတယ်ကြည်လေရှင်းနေထွက်လျက်မှောင်ကြတယ်တကောင်လားွယ်တဲ့ဆိုအဲ့ဒီလိုရေးထားပါတယ
်ကျွန်တော်အစီအစဉ်ကိုအမြဲတမ်းတခြားနားထောင်ပြီးတော့စာရေးတတ်တဲ့အန်ကယ်ဦးလာထွန်းပေးကင်းကျမ်းမာပါစေနော်အစီအစဉ်ကိုခုလိုမျိုးတေးချအစဉ်တစိုက်အားပေးပြီးတော့ကျမတို့ကိုအမြဲတမ်းတုံ့ပြန်ချက်ထင်မြင်ချက်ပြန်ရေးပေးတာအတွက်အထူးကျေးဇူးတင်ပါတယ်အမတန်အဖိုးတန်ပါတယ်အန်ကီကြီးကျမတို့ VOE ကိုအမြဲတမ်းစာရေးလာတဲ့သောရရှင်တွေရဲ့စာရေးတွေမှာတော့မြန်မာနိုင်ငံမှာနေ့စဉ်ကြုံတွေ့နေရတဲ့နိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့သောရရှင်တွေရဲ့စာတွေကိုလည်းလက်ခံရရှိပါတယ်ဒီစာတွေကိုလည်းကျမအပတ်စဉ်ထည့်သွင်းပြီးတော့ဖော်ပြပေးနေပါတယ်နော်ဒီဘက်တော့သောရရှင်နာမည်တော့မပြောပါနဲ့ဆိုတဲ့သောရရှင်သူကလည်းဒီအမြဲတမ်းစာရင်းနေတဲ့သောရရှင်တွေလိုပဲနိုင်ငံတကာအဖွဲ့အစည်းတွေအားကြီးနိုင်ငံကြီးတွေမြန်မာနိုင်ငံပြည်ပခတ်ကိုမဖြေရှင်းပေးသေးတဲ့အပေါ်မှာတော်တော်လေးအားမလို့အားမရဖြစ်ပြီးတော့စာရေးလာတာပ
ါမင်္ဂလာပါ VOE ရေးကုလသမဂ္ဂအဖွဲ့အစည်းကကြီးတန်းမှာမင်းကြီးကိုမေကွန်ထုတ်လိုက်ချင်ပါတယ်မြန်မာပြည်သူတွေဒုက္ခမျိုးစုံရင်ဆိုင်ရယုံတွေမကပါဘူးအသက်တွေလည်းနေစင်းနေများပေးနေကြရပါတယ်ဒါကိုကုလသမဂ္ဂမှာမင်းကြီးအနေနဲ့ဘာလို့မှလက်တွေ့လုံးမပြနိုင်ပဲအခုအချိန်ထိမြန်မာပြည်သူတွေကိုလူလူရှုထားတာမိကွန်ထုတ်စရာဖြစ်နေတာပါကုလသမဂ္ဂမှာမင်းကြီးနေနဲ့မကူညီမပံ့ပိုးနိုင်ဘူးဆိုရင်လဲကျွန်တော်တို့ကဘာဝကလူသားတွေအတွက်အလုတ်ဆက်လုံမနေနဲ့တော့လုံးမဲ့ဆိုရင်လဲထိထိရောက်အောင်နဲ့လူသားချင်းစာနာတော်ထားမှုအပါအဝင်မတရားမှုတွေကိုကြားဝင်ဖြေရှင်းပေးစေချင်ပါတယ်အခုဆိုကျွန်တော်တို့မြန်မာပြည်သူလူထုကြီးလန့်စားစားဖြစ်နေကြရတာကြားပါပြီစစ်တပ်ဘက်ကအာဏာလုယူပြီးကြတဲ့ကပါကူညီပေးပါလို့ကုလသမဂ္ဂမှာမင်းကြီးနဲ့အတူကဘာလူအဖွဲ့စီစီတောင်းဆိုပါလေဆရာနာရှင်အမြန်ဆုံးကြဆုံးပါစေကျေးဇူးတင်ပါတယ် VOE ရေ
ဒါကတော့သောရရှင်တယောက်သူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာတာဖြစ်ပါတယ်နောက်ထပ်သောရရှင်ကိုယ်ပိုင်မြင်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာတဲ့နောက်သောရရှင်တယောက်ကတော့ပြည်ရဝိုင်းတော်သားများစိတ်ချမ်းသာကိုကျန်းမာစွာသတင်းမှန်တွေကိုပြည်သူတွေအတွက်အင်အားတွေဖြစ်နေနေ့စဉ်ဆောင်ကျဉ်းပေးနိုင်ပါစေလို့အစားချပြီးတော့မေတ္တနာကြော်ရေးတယ်ကျွန်တော်စာလေးကိုဖတ်ပြစီခြင်းပါတယ်ကျွန်တော်က VOA သတင်းတွေကိုမနေ့ညပုံမှန်ကြည့်နေပါတယ်သတင်းစကားလည်းအချိန်ရရင်ပြောခြင်းပါတယ်ဟုတ်ကဲ့သတင်းစကားပေးပို့ခြင်းတဲ့သူတွေကိုဖိတ်ခေါ်ပါတယ်နော်သူက
ကျွန်တော်ပြောခြင်းတာသိခြင်းတာတွေကိုကဘာပေါ်ကလူတွေအားလုံးသိပါစေခု ID ခကြီးမှာကဘာကြီးကရွာကြီးတူရလို့ဖြစ်နေတာပါဘယ်နေရာမှာဘာတွေဖြစ်နေတယ်ဆိုတာမသိတာမရှိသလောက်ပါအဓိကပြောချင်တာကမြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အရာတွေကိုဗီဒီယိုရုပ်သံတွေဓာတ်ပုံတွေနဲ့သတင်းဌာနတွေကနေ့စဉ်သတင်းအမှန်တွေကိုထုတ်ပြန်နေတာပါစကားစ channel တွေတော့မပါပေါ့ VOA ကလည်းသတင်းမှန်တွေကိုတင်ပြနေတာယုံကြည်ပါတယ် VOA ကသတင်းအစ်စ်အမှန်တွေကို American ကုလသမဂ္ဂအာဆီယံတာဝန်ရှိတဲ့သူတွေကမကြည့်လို့မသိတာလားတည့်ရနဲ့အေးမယူတာလားပြန်လဲဖြေချားစီလိုပါတယ်ခမညာစကားစတက်တွေလူသားမျိုးနဲ့အပေါ်စစ်ရသွုံးမှုတွေကျူးလွန်နေတာကိုသတင်းတွေကဖော်ပြပေးနေတာကိုတက်တဲ့အဖြစ်မလုံလောက်ဘူးလားဆိုတာကိုလည်းသိကြတာပါပြည်သူအတွက်သတင်းတွေကကြားယုံမြေယုံနဲ့မထီရောက်ဘူးလားဆိုတာတွေးမိလို့ပါဗျာ
သူကအခု IT ခေကဘာကြီးကရွာကြီးတရွာလို့ဖြစ်နေတာမြန်မာနိုင်ငံမှာဖြစ်နေတာတွေကဘာနေရာဘောင်းဆောင်ကနေမတည်ဘူးဆိုတာတော့မဖြစ်နိုင်ပါတဲ့တည့်ရနဲ့ဘာကြောင့်မြမအရေးမှာဝင်ပြီးတော့ပါဝင်ကုညီမှုတွေမလုပ်ရတာလဲဆိုတာအတွေးချက်ပြီးတော့အခုလိုစာရေးပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ရင်းဖွင့်လာတာဖြစ်ပါတယ်ရှင် ဒီတစ်ပတ်တော့အချိန်တလောက်ပဲရှိလို့သရရှင်ရဲ့ပေးစာတွေကိုဒီဘက်ဒီမှနေရက်ချင်ပါတယ်နော်အားလုံးတွေပုံမကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအများဆုံးရောက်ရှိလာပါစေလို့ဆန္ဒပြုမိပါတယ်ရှင
်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bambi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့နှက်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ပြည်ရင်မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ပြည်ရင်မြန်မာပိုင်းသရရှင်နေရဲ့ဝေဖန်အကြံပေးစာတွေ၊ပြင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ချိန်နဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဘေးရန်ရဲ့ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင
်။မအေးသနာကြစီစဉ်တင်ဆက်တဲ့မြမပြမဘေးစာကဏ္ဍကိုနားဆင်ကြကြရအောင်ခင်ဗျာ။ပြည်အမေရိကန်တန်ကနေတင်းငွေနေညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါခုဆက်ပြီးကမ္ဘာတစ်လွှားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါအောင်မယ်ကျူဘာနိုင်ငံဟာဗာနာမြို့တော်မှာလူတစ်ယောက်ကသူ့ဘာသာသူ၁၀ပေါင်းတူနဲ့ထုပြီးတမ္မာကြောင်းပြသနေပါတယ်အီဂျစ်နိုင်ငံကခြေတစ်ဖက်ပြက်အာကစားသမားတစ်ဦးဟာတနအီတွင်းအချိန်အများဆုံးဗာဒန်ဆွဲခန္ဓာကိုယ်ကိုမတင်နိုင်တဲ့ Greenness ကမ္ဘာစံချိန်ကိုတင်လိုက်ပါတယ်ဒီလိုကမ္ဘာတစ်လွှားကထူးထူးခြားတဲ့သတင်းတွေကိုကိုငင်းကြတဲ့မခင်ဖြစ်သူတွေကတင်ပြပေးထားကြပါတယ်ခင်ဗျာ
ကျူဘာနိုင်ငံဟာဗာနာမြို့တော်မှာလူတစ်ယောက်ဟာသူ့ကိုယ်သူ၁၀ပေါင်တူနဲ့ချူပြီးတာမာကြောင်ပြသနေပါတယ်။အသက်30နှစ်အရွယ်လီနိုတိုမာဆန်ဆိုတဲ့သူကကျူဘာအိုင်ယွန်မန်ကိုတင်စားခေါ်ကြပြီးတော့သူဟာဖြစ်သွားဖြစ်လာသူတွေကိုသူ့ဘလောက်တန်ဆွမ်းတဲ့အကြောင်းကိုပြသပြီးတော့ငွေရှာနေတာပါ။အခုလိုတရုတ်ပြအလုပ်ကိုမလုပ်ခင်တုန်းကတော့လူသံကြီးတိုမာဆန်ဟာအမေရိကန်လက်ဝဲအကျော်မော်မိုက်တိုက်ဆန်ကိုအားကျပြီးတော့ကြီးစားလက်ဝဲသမားတူဖြစ်ချင်းခဲ့တာဖြစ်ပါတယ်။အဲဒါကြောင့်မက္ကဆီကိုနိုင်ငံမှာလက်ဝဲသွားထိုးခဲ့ပြီး28ပွဲလုံးကိုအလဲထိုးပြီးအနိုင်ယူခဲ့ပါတယ်။ဒါမဲ့လည်းနောက်ဆုံးပွဲမှာပြိုင်ဘက်ဖြစ်သူဟာဥကောင်းကုန်ကွဲပြီးသိမ်းဆုံးသွားတာကြောင့်သူဟာလည်းလက်ဝဲလောကကနေအနိုင်ယူခဲ့ပါတယ်။လူသံကြီးတိုမာဆန်ဟာငငယ်ကလေးကအခုလိုသူ့ဘာသာသူတူနဲ့ထူလာတာဖြစ်ပြီးတော့အခုအချိန်မှာအချက်ရည်9တန်းနီးပါးလောက်ထိထူခဲ့ပြီးပါပြီ။သူကလက်ရှိကိုယ်ကမှဝင်ဝင်အနေငယ်ပဲရပါမယ်လို့ကြင်နဲ့ပြီးအတားစီခက်ခဲတွေအားလုံးကိုကြော်ဖြတ်ဖို့အစဉ်သစ်ရှိနေပြီးတော့လက်ဝေလောကကစွန့်ခွာရတာကိုလည်းနောင်တမရဘူးလို့ပြောပါရရှင
်ဒီကျင်းနိုင်ငံကခြေတစ်ဖက်ဖြတ်လိုက်ရတဲ့အာကစားသမားတဦးကတနအီအတွင်းအချိန်အများဆုံးဘာဒန်ဆွဲကိုယ်ခန္ဓာကိုယ်မတင်နိုင်တဲ့ Guinness ကမ္ဘာစံချိန်ကိုချိုးလိုက်ပါတယ်အသက်29နှစ်အရွယ် Omar Adel Qatar ဟာလုံခဲ့တဲ့ခုနှစ်နှစ်ကပင်လယ်နီထဲမှာရေကူးရင်းငမန်းအကိုက်ခံရတဲ့အတွက်ခြေတစ်ဖက်ဖြတ်လိုက်ရတာပါအဲ့ဒီနောက်စိတ်သက်ကြတာကိုပြေပြောက်စေဖို့နဲ့ခန္ဓာကိုယ်ကျန်းမာကြံ့ခိုင်စေဖို့အတွက်အားကစားလေ့ကျင့်ခဲ့ပါတယ်နေပေါင်းများစွာလေ့ကျင့်ပြီးတဲ့နောက်မှာတော့ခြေတစ်ဖက်ဖြတ်အားကစားသမားတွေအတွက် L1 Guinness ကမ္ဘာစံချိန်တစ်ခုဖြစ်တဲ့တနအီတွင်အချိန်အများဆုံးဘာဒန်ဆွဲကိုယ်ခန္ဓာကိုယ်မတင်နိုင်တဲ့စံချိန်ကို162ချိန်မတင်ပြီးထိုးလိုက်နိုင်တာပါသူကိုယ်တိုင်လည်းအချိန်ပေါင်း100ကျော်120လောက်ပဲလုံနိုင်မယ်လို့ထင်ထားပေမဲ့စံချိန်မှတ်တမ်းယူတဲ့နေ့မှာအားပေးသူတွေကြောင့်အခုလို160ခါလုံနိုင်ခဲ့တာလို့ Omar Adel Qatar ကပြောပါတယ်ခင်ဗျာ
မေဂန်ပီယောစုနယူးယောက်မြို့ဝင်းထော့အရက်မှာဆတ်အဝိဆရနဲ့ပြုလုပ်ဖန်တီးထားတဲ့ဘေကယ်ပေါင်မုန့်ဆိုင်ပြာခန်းတစ်ခုဖွင့်လှစ်လိုက်ပါတယ်ဆတ်ဘေကယ်ပေါင်မုန့်ဆိုင်လို့နာမည်တက်ထားတဲ့ဒီဆိုင်မှာဘေကယ်ပေါင်မုန့်အမျိုးအစား73မျိုးကိုလက်နဲ့ချုပ်လို့ဖန်တီးချပြီးတော့နယူးယောက်မြို့သူမြို့သားတွေကြိုက်တဲ့အစားအသောက်တွေနဲ့တွဲဖက်ဖန်တီးထားပါတယ်ဘင်းစီပါတဲ့ဘေကယ်တက်တဲ့ရောင်ဘေကယ်နဲ့တခွားကျင်တဲ့အားညက်စားတောက်နိုင်တဲ့ဘေကယ်မျိုးစုံကိုလည်းရနိုင်ပါတယ်ပြည်သူ့ရှာအမှုပညာရှင်လူစီစပယ်ရိုဖန်တီးခဲ့တာဖြစ်ပြီးတော့သူဟာအရင်တုန်းကဖက်တုံးမွေးစရနဲ့ဆေးဆိုင်ပုံစံစူပါမတ်ကတ်ပုံစံနောက်စတိုးဆိုင်ပုံစံတွေကိုဖန်တီးခဲ့ပြီးအခုနောက်ဆုံးပေါင်မုတ်ဆိုင်ပုံစံဖန်တီးလိုက်ကြပါသူတွေကသွားခဲ့ရတဲ့ဆိုင်တွေပုံစံဖန်တီးခဲ့တာဖြစ်ပြီးလူပညာလက်ရာတွေကိုဘယ်သူမှစုဆောင်းထိတွေ့ခွင့်ရစေချင်တာကြောင့်အခုလိုဖန်တီးခဲ့တာဖြစ်တယ်လို့စပယ်ရိုကပြောပါတယ်ဒီလိုပစ္စည်းမျိုးစုံကိုပုံစံတူပြသခွင့်ရစေဖို့ရှစ်လတာဖန်တီးခဲ့ရပြီးတရောက်ကြည့်ရှုသူတွေကလည်းတကယ်စားစရာပစ္စည်းတွေနဲ့တွေ့တယ်လို့မှတ်ချက်ပေးပါတယ်ဒီပေါင်မုတ်ဆိုင်ပြကန်းကိုတော့ TW Fine Art လူပညာပြကန်းမှာပြသထားတာဖြစ်ပြီးစက်တင်ဘာလ4ရက်နေ့အထိပြသထားမှာပါရှင
်ဘူဂေးရီးယားနိုင်ငံအလဲပိုင်းကရွာလေးတရွာကအိမ်နိုင်ငံတွေမှာနာမည်ကြီးထင်ရှားတဲ့သူတွေကမ္ဘာခေါင်းဆောင်တွေနဲ့ကတ်တွန်းရုပ်တွေကိုဖန်တီးပြသထားပါဗျ။အခုလိုဖန်တီးမှုတွေကြောင့်စတီရိုဇလီဇဲရွာကလေးဟာလူအများစိတ်ဝင်စားအာရုံစိုက်စရာတစ်ခုဖြစ်လာပါဗျ။ဟောလီဝုဒ်ရုပ်ရှင်ကားတွေထဲကကွန်ဖူပန်ဒါလိုဇက်ကောင်ကအစရုရှားသမ္မတပူတင်၊ယူကရိန်းသမ္မတဇလန်စကီနဲ့အမေရိကန်သမ္မတဘိုင်ဒန်အရုပ်တွေကိုလည်းရေးချယ်ပြသထားပါဗျ။ပြီးခဲ့တဲ့ဆယ်စုနှစ်တွေအတွင်းဒီရွာမှာအခုလိုလမ်းပေါ်အမှုပညာရှင်တွေစူးစီးရေးဆွဲတဲ့နေရာတစ်ခုဖြစ်လာခဲ့တာပါဒီရွာကိုလာကြည့်မဲ့ခရီးသွားဧည့်သည်တွေတိုးလာပြီးလူ400လောက်ပဲနေထိုင်တဲ့ဒီရွာကရာသူရွာသားတွေရဲ့ဘဝရှင်သန်ရေးအတွက်အထောက်ပံ့ဖြစ်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းအခုလိုနိုင်ငံဆေးရေးပကြီးအလုပ်တွေကိုဥဆောင်နေသူတွေကပြောပါတယ်ခင်ဗျာ
ကိုငင်းချမ်းနဲ့မခင်ဖြူထွေးတို့တင်ပြပေးခဲ့တဲ့ကမ္ဘာတစ်လွှားကထူးခြားဆန်းပြတဲ့သတင်းများအစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ VOA အမေရိကန်တန်ခါနေတင်းငွေနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့ဒီကနေ့ညအတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်လင်းဦးကတလဲပြောပြပေးပါအောင်မယ်ခင်ဗျာ
ယူကရိန်းတက်ခတ်မှုရဲ့ရုရှားနိုင်ငံအတွင်းပိုင်းနဲ့ထိထိုးပေါက်လာနေကြောင်းပထမကဝေးဝင်ထနာရဲ့နေ့စဉ်စီရင်ကစားဒီနေ့ထုတ်ပြန်ရမှာပြောလိုက်ပါတယ်တက္ကသိုလ်ကြောင့်ရုရှားနိုင်ငံအနောက်ဘက်ဒေသကာဝေးရေးအတွက်အဆင့်မြင့်မှုရုရှားအာကာသတပ်ဖွဲ့ခေါင်းဆောင်တိုင်းပေါ်ဖိအားတွေတိုးလာနေတယ်လို့လည်းခန့်မှန်းထားပါတယ်ယူကရိန်းပေါ်ကျူးကျော်စရာရုရှားနိုင်ငံကိုတရက်ထိခိုက်မှုအနည်းချင်းလောက်သာရှိမယ်ဆိုတဲ့ယုံကြည်မှုနဲ့သမ္မတဗလာဒီမီယာပူတင်ကအစောပိုင်းမှာတက်ခတ်ခဲ့ပုံရတယ်လို့လည်းအစိုးရကစားကတုံ့တက်ထားတာပါအမေရိကန်အော်စတြေးလျဂျပန်နိုင်ငံတို့ကရေတပ်ဖွဲ့တွေနဲ့အတူဒီသတင်းပတ်တဲ့ပူးတွဲစီရေးလို့ကျင့်မယ်လို့ဖိလစ်ပိုင်တာဝန်ရှိသူတွေကဒီနေ့ပဲပြောလိုက်ပါတယ်။မိုင်ဆိုင်မှုအတွက်အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်မှာတရုတ်နဲ့ဖိလစ်ပိုင်မကြသေးငင်ကပဲထိတက်ရင်ဆိုင်တိုးခဲ့ပြီးတဲ့နောက်ဒေသတွင်းမှာတရားဥပဒေစိုးမိုးမှုကိုပြသဖို့ပူးတွဲစီရေးလို့ကျင့်မှာဖြစ်တယ်လို့လည်းဖိလစ်ပိုင်လူမျိုးရေးတာဝန်ရှိသူတူကိုကူကပြီး AP သတင်းမှာဖော်ပြခဲ့တာပါ။ကမ္ဘာဖလားအမျိုးသမီးပေါ်လူဝဲနောက်ဆုံးပွဲစဉ်ဒီကနေ့ဩစတြေးလျနိုင်ငံစစ်နေမြို့မှာကစားရမှာတော့အင်္ဂလန်အသင်းကိုတကူကွန်မရှင်နဲ့အနံ့ရရှိပြီးစပိန်အသင်းချန်ပီယံဖြစ်သွားပါပြီစပိန်အသင်းတွေကမ္ဘာဖလားအမျိုးသမီးချန်ပီယံဖြစ်တဲ့ပထမဆုံးအချိန်ပမိုင်းဝင်အောင်ပွဲလေးဖြစ်ခဲ့ပါတယ်ခင်ဗျာ
နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်လင်းဦးကတင်ပြပေးခဲ့တာပါခင်ဗျာဒီနေ့ကနေ့အတွက်အစီအစဉ်တင်ဆက်မှုတွေမကြခင်ပြည့်စုံတော့မှာပါဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရင်မှုကတော့ကိုစံကျော်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Patrick Dia နဲ့ Dian Wang လို့ဖြစ်ကြပါတယ်ကျွန်တော်ကတော့ဇော်ဝင်လိုက်ပါခင်ဗျာ VOA American အတန်ရဲ့တင်းငွေနေနေညပိုင်းအစီအစဉ်တွေကိုနားဆင်ကြည့်ရှုကြကြရတာပါ VOA ကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်သောရရှိမင်းနဲ့ကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ခတ်သိမ်းကင်းဝေးပြီးတော့အလိုရင်ဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.